Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မေလ1ရက်နေ့တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမြင့်ပါ။ဒီကနေ့ညနောက်ဆုံးရထိတ်တဲရောက်သတင်းတွေကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းအနေနဲ့နောက်တစ်ခါမြန်မာနိုင်ငံကိုသွားရင်သက်ဆိုင်သူအားလုံးကိုတိုင်ပင်ပြီးသွားဖို့ NUG အမျိုးသားညွန်ပေါင်းအစိုးရကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံကြ合いဝန်ကြီးတို့မြန်မာအရေးဆွေးနွေးကြပါတယ်နိုင်ငံတကာဖိအားကြောင့်ဆူဒန်နိုင်ငံမှာရံဖက်အုပ်စုနှစ်ခုအကြားအပြစ်ခတ်ရစရည်တတန်3ရက်ကြာထပ်တိုးလိုက်ပါတယ်အဲ့ဒီလိုအကြောင်းတွေကိုပြောပြပေးမှာပါမတ်စုမုံရေ
ဟုတ်ကဲ့ပါရှင်တင်းနာညာရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလွတ်လပ်ခွင့်ကအဆိုးဝါးဆုံးအနေအထားကိုရောက်ရှိသွားပါတယ်လို့မြန်မာသတင်းသမားတွေကပြောဆိုလိုက်ပါတယ
်ဒီမြန်မာသတင်းမီဒီယာခြေလျားတော့အဆိုးဆုံးအနေအထားကိုရောက်သွားပါတယ်ဒါမျိုးကိုအရင်တုန်းကမြန်မာရဲ့သမိုင်းမှာတော့ဂျပန်ခေတ်မှာပဲကြုံရတာပေါ့နော်သတင်းစာတွေရှိခဲ့တဲ့အနေအထားနေပြီးတော့ပြည့်လွင်းသွားတာပေါ့
မြစီမသတင်းကန်အယ်ဒီတာကိုစိန်ဝင်းပြောပြခဲ့တာပါရှင်ဒီသတင်းမကြားခဲ့အပြည့်စုံနားဆင်ရပါမယ်နောက်ရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံမှုစစ်ကောင်စီဘက်ကပြင်ဆင်ထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကတွားပြီးတော့ကွင်းစင်ကြည့်ဖို့ရှိနေပါတယ်ဆီယနာရှင်လက်အောက်အလုံသမားတွေရဲ့ဘဝဆိုးဝါးလာတဲ့အခြေအနေကိုဒီကနေ့ကြားရောက်တဲ့မေဒင်းနေမှာအလုံသမားခေါင်းဆောင်တွေထုတ်ပြန်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့အတူတင်ဆက်ပေးပါမယ်ရှင်
ဆူဒန်နိုင်ငံမှာအစိုးရစစ်တပ်နဲ့လက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူစစ်တွေအကြားအပြစ်ခတ်ရစရည်နောက်ထပ်82နာရီတိုးချဲ့ဖို့သဘောတူညီလိုက်ကြပါတယ်။နိုင်ငံတကာဖိအားကိုလက်ခံတဲ့အနေနဲ့ဒေသအချင်းတနင်္ဂနွေနေ့သကောင်ရံမှာတပ်တန်းကုံဆုံတော်မဲ့အပြစ်ခတ်ရစရည်ကိုနောက်ထပ်3ရက်ထပ်တိုးလိုက်တာပါ။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဆောင်နိုင်ဖို့လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ပြည်သူတွေလုံခြုံစိတ်ချဘေးကင်းစွာသွားလာနိုင်ဖို့အတွက်နှစ်ဖက်စလုံးကအပြစ်ခတ်ရစရည်သဘောတူညီကြတာဖြစ်ပေမဲ့လက်တွေ့မှာတော့တိုက်ခိုက်မှုတွေကဆက်ပြီးဖြစ်ပွားနေပြီးအပြန်အလှန်ဆွဆွဲပစ်တင်နေကြပါတယ်။တစ်ချိန်တည်းမှာပဲဆူဒန်နိုင်ငံကိုနောက်ထပ်ကယ်ဆယ်ရေးလေယာဉ်တစ်စင်းဆင်လွတ်ပေးဖို့ပြည်ထောင်အစိုးရကကန့်လန့်ထားကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒီတော့အတွင်ကုလသမဂ္ဂစန္ဒယိကအစီအစဉ် WFP ရဲ့အမှုဆောင်ဒါရိုက်တာဆင်ဒီမက်ကိန်းကလည်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပြီးယာယီရဆိုင်ထားတဲ့စန္ဒယိကဝင်ငှမှုတွေကိုအခုပြန်ဖွင့်ပေးမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
ကဘာမှာဆယ်စုနှစ်တည်းနဲ့ခြီးပြီးတော့မတွေ့ခဲ့ဘူးတဲ့အစ်စ်မြင့်ကာကွယ်ရေးစနစ်တွေကိုရုရှားကတိစောက်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းထောက်လှမ်းရေးသတင်းတွေကိုကိုးကားပြီးတော့ဒီကနေ့ပဲပြောဆိုလိုက်ပါတယ်အထူးသဖြင့်သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသရဲ့မြောက်ပိုင်းမှာလုံခြုံရေးတိုးမြင့်နေတာကိုဂျိုရုဓာတ်ပုံတွေမှာတွေ့ရတယ်လို့လည်းပြောပါတယ်ဘဲဂရက်နဲ့ကတ်အပါဝင်ရုရှားပိုင်ဖြစ်တဲ့နိုင်ငံတကာအသိအမှတ်ပြုထားတဲ့ဒေသတွေမှာမိုင်မောင်းယာနဲ့ခြီးတဲ့ကရုတ်ချင်းတွေတူးထားတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကTwitter လူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့ပါတယ်။ကရုတ်ချင်းတွေတူးထားတာကတော့ယူကရိန်းကထိုးပေါက်တိုက်ခိုက်မှာကိုရုရှားကစိုးရိမ်နေတဲ့လက္ခဏာအဖြစ်နဲ့လည်းဖော်ပြထားပါတယ်။ဒါဟာယူကရိန်းနဲ့ NATO မဟာမိတ်အဖွဲ့ကရုရှားကိုချိမ့်ချောက်နေတယ်ဆိုတော့ရုရှားစိုးရရဲ့ဆွဆွဲချက်ကိုအထောက်ပံ့ဖြစ်စေဖို့ဒေသခံဒီတပ်မှုတွေနဲ့အာဏာပိုင်တွေဘက်ကတမင်သက်သက်လုပ်တာလဲပါနိုင်တယ်ဆိုပြီးသုံးသပ်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းစိုးရရှေ့နေရုံရဲ့တနင်္ဂနွေနေ့က Telegram လူမှုကွန်ရက်ကနေသတင်းထုတ်ပြန်ချက်မှာတော့နိုင်ငံရဲ့တနှစ်ကျော်ကရုရှားတို့ကျူးကျော်မှုစတင်ချိန်ကနေစပြီးအခုချိန်ထိကလေးငယ်အနည်းဆုံး489ယောက်အသက်ဆုံးခဲ့ရပြီးတော့တထောင်နီးပါးဒဏ်ရာရခဲ့တယ်ဆိုပြီးတော့ဖော်ပြထားပါတယ်ရှင
်ကုလသမဂ္ဂကကြီးမှုကျင်းပတဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာဆွေးနွေးပွဲကိုတာလီဘန်အဖွဲ့မဖိတ်ပဲကာတာနိုင်ငံမှာဒီကနေ့တနင်္လာနေ့ကကျင်းပပါတယ်အာဖဂန်မှာအမျိုးသမီးတွေကြောင်းတက်ခွင့်နဲ့အလုံးလုံးပိုင်ခွင့်တွေပိတ်ပင်ထားတာတွေကိုပြန်ဖွင့်ပေးဖို့တာလီဘန်အုပ်ချုပ်သူတွေကိုအဲ့ဒီဆွေးနွေးပွဲကနေဖိအားပေးကြမှာဖြစ်ပါတယ်။နှစ်ရက်ကြာအဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်နဲ့အတူ အမေရိကန်တရုတ်ရုရှားတို့အပြင်ဥရောပအလူရှင်နိုင်ငံတွေနဲ့အဓိကအိမ်နီးချင်းပါကစ္စတန်စတဲ့နိုင်ငံတွေအပါအဝင်စုစုပေါင်းကိုယ်စားလှယ်25ဦးတက်ရောက်ကြမှာဖြစ်ပြီးသူတို့နဲ့အတူနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ဆွေးနွေးပွဲကိုတာလီဘန်အဖွဲ့ကိုဖိတ်ကြားခြင်းမရှိပေမဲ့လည်းသူတို့ကိုအတိမတ်ပြုတော့မှလားဆိုပြီးမေကွန်းတွေကတော့ကြဲကြဲပြတ်ပြတ်ထွက်ပေါ်နေပါတယ်အဲဒီလိုအခြေအနေတွေကြောင့်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမျိုးသမီးအုပ်စုငယ်တစုဟာတာလီဘန်အုပ်ချုပ်သူတွေကိုအတိမတ်ပြုတဲ့ဗဲလုံရမစိုးစမ်းကျင်ကြောင်းဒီသတင်းပတ်ကောင်ကဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုပို့ပြီးတော့အားကောင်းဖို့ရည်ရွယ်တဲ့လမ်းညွှန်ချက်အစ်စ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတို့ဒီကနေ့တနင်္လာနေ့မှာသဘောတူသွားကြဖို့ရှိပါတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်ဖိလစ်ပိုင်တင်မောနှစ်ဆင့်တရုတ်ရေပိုင်နဲ့အတွဲမှာကျူးကျော်ဝင်ရောက်တဲ့ဆိုပြီးတော့တရုတ်နဲ့ဖိလစ်ပိုင်တို့ကြားတင်းမာမှုတွေလက်တလောပေါ်ပေါက်နေတဲ့အချိန်မှာပဲဖိလစ်ပိုင်သမ္မတရဲ့၄ရက်ကြာအမေရိကန်ခီးစဉ်တနင်္ဂနွေနေ့ကစတင်ခဲ့တာဖြစ်ပါတယ်ဒါကတော့ဖိလစ်ပိုင်သမ္မတတူအနေနဲ့ဆယ်နှစ်ကျော်ကာလအတွင်းမှာပထမဆုံးအမေရိကန်ပြည်ထောင်စုကိုလာရောက်တာလည်းဖြစ်ပါတယ်ခေါင်းဆောင်နှစ်ဦးသဘောတူညီကြမဲ့လမ်းညွှန်ချက်အစ်တတွေကတော့မြေပြင်ရေပြင်ဝေဟင်အာကာသနဲ့ cyber space တွေမှာနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေအဓိကထားလှုပ်ဆောင်သွားဖို့ပါဝင်ပါတယ်အမေရိကန်က C-130 လေယာဉ်3စင်းကိုလွှဲပြောင်းပေးမှာဖြစ်တယ်လို့နောက်ထပ်လည်းကင်းလှည့်လေယာဉ်တွေဆင်လွတ်သွားမယ်လို့မျှော်လင့်ရပါတယ်ဒါအပြင်ဖိလစ်ပိုင်စစ်တပ်ကိုတိုက်ခိုက်မှုတစုံတရာရှိလာတဲ့ဆိုရင်အမေရိကန်ဘက်ကအကာအကွယ်ပေးခွင့်ရှိတယ်ဆိုတဲ့1950ခုနှစ်နှစ်နိုင်ငံအပြန်အလှန်ကာကွယ်ရေးသဘောတူစာချုပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်လောင်းအတည်ပြုသွားဖို့ရှိပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါဗျ။ပြည်ပခါတွေကြီးထွားလာပြီးပြဿနာတွေပြတ်နှက်မလာအောင်အမျှော်အမြင်ရှိရှိလက်တွေ့ကျကျလှုပ်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့တွေ့ဆုံရမှာတရုတ်နိုင်ငံသားရေးဝန်ကြီးချင်ကောင်းကပြောဆိုခဲ့ကြောင်းလည်းသတင်းကကိုးကားဖော်ပြပါဗျ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့သက်ဆိုင်သူတွေဆွေးနွေးကြဖို့စာနာမှုအကူအညီတွေပေးကြဖို့နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့တာဝန်ကိုအကောင့်ထဲပေါ်ဆောင်ရေးကိစ္စအပါအဝင်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းမှုတွေကိုနိုင်ငံတကာကလေးစားလိုက်နာဖို့တိုက်တွန်းထားလိုက်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအကြမ်းတဲနဲ့လက်နက်ကင်ပြည်ပကတွေကိုဖြေရှင်းနိုင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့မြန်မာစစ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်တိုးတက်မှုမရှိဘူးဆိုပြီးကုလသမဂ္ဂတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကဝေဖန်နေကြပါတယ်ခင်ဗျာ
ကုလသမဂ္ဂအတွင်းမှချုပ်ဟောင်းမစ္စတာဘန်ကီမွန်းအနေနဲ့မြန်မာနိုင်ငံကိုနောက်ထပ်သွားရောက်ဖို့ခီးစဉ်တွေရှိခဲ့မယ်ဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်မြန်မာနိုင်ငံကအရေးပါတဲ့သက်ဆိုင်တဲ့သူတွေနဲ့တိုင်ပင်ဆွေးနွေးပါလို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုလိုက်ပါတယ် NUG နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးနဲ့ကုလတွင်းမှချုပ်ဟောင်းဘန်ကီမွန်းတို့အွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးထားတာကို NUG ဘက်ကမနေ့ဧပြီလ30ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်အတွင်းမှချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံခီးစဉ်ဟာရည်ရွယ်ချက်အပြင်မှန်ကန်ကောင်းမွန်ပေမဲ့ခီးစဉ်ပေါ်မှာစစ်ကောင်စီဘက်ကသူတို့အကျိုးအတွက်အတုံးချဖို့ကြိုးပမ်းမှာကိုစိုးရိမ်နေအကြောင်းဒီ NUG ရဲ့ဒုတိယဝန်ကြီးပြောဆိုတာကိုကြေညာချက်မှာဖော်ပြထားပါတယ်။ The Elders ကဘာအထင်ကရခေါင်းဆောင်ကြီးများရဲ့အဖွဲ့ဒီဥက္ကရာဖြစ်တဲ့ Mr. Ban Ki-moon ဟာမကြာသေးခင်ရပိုင်းတုန်းကမြန်မာနိုင်ငံကိုတွားရောက်ပြီးတော့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ထိပ်ပိုင်းစစ်ကောင်ဆောင်နေနဲ့တွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံရဲ့အခြေအနေကိုလေးလာစုံစမ်းပါမယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေကမှအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေစတင်မှုတိုက်တွန်းတဲ့ကြံပိုင်တစ်ထဲမှာပဲမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပါလို့အတွင်းမှုချုပ်ဟောင်းဘန်ကီမွန်ကတိုက်တွန်းခဲ့ပါတယ်ရှင
်မေလတရနေ့ကြာရောက်တဲ့မေရေကဘာအလုသမားနေ့အထိမ်းအမှတ်အခမ်းအနားတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကအလုသမားတွေကျင်းပနေကြပါတယ် တချိန်ထဲမှာမြန်မာနိုင်ငံရဲ့အလို့သမားအခွင့်အရေးအခြေအနေစိုးရိမ်ကျဆင်းနေတာကို ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဒီမိုကရေစီစနစ်ကိုပြန်လည်အကောင့်တွေဖော်ဖို့နဲ့အလို့သမားတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့2022ခုနှစ်ချမှတ်ထားတဲ့နိုင်ငံတကာအလို့သမားညီလာခံဆုံးဖြတ်ချက်ကိုလိုက်နာဖို့ ILO ကတောင်းဆိုထားပါတယ်။တစ်ဆက်တည်းမှာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလည်းထောင်ထဲချီတဲ့အလို့သမားတွေစုဝေးပြီးအလို့သမားတွေအတွက်အခြေခံလခတိုးပေးအကာအကွယ်ပေးဖို့တောင်းဆိုကြပါတယ
်။
ဒီကနေ့ဖိလစ်ပိုင်နိုင်ငံအလို့သမားသမဂ္ဂတွေနဲ့အတူအမျိုးသမီးအလို့သမားတွေကိုလည်းပူးပေါင်းပါဝင်ကြတဲ့အကြောင်းအလို့သမားတွေကိုဂုဏ်ပြုတဲ့အခမ်းအနားကိုပူးပေါင်းကျင်းပတာဖြစ်တဲ့အကြောင်းစန္ဒပြအလို့သမားခေါင်းဆောင်တယောက်ကပြောသွားတာပါအင်ဒိုနီးရှားနိုင်ငံမှာလည်းအလို့သမား9000လောက်စုဝေးပြီးအခမ်းအနားတွေကျင်းပပြီးအင်ဒိုနီးရှားအစိုးရအသိပြဌာန်းတဲ့အလို့အကင်ဖန်တီးရေးဥပဒေကိုကန့်ကွက်နေကြပါတယ်ခင်ဗျာ
32ကြိမ်မြောက်အရှိတောင်အာရှစီဂိမ်းအာကစားပြိုင်ပွဲတွေကျင်းပဖို့အတွက်ကမ္ဘောဒီးယားနိုင်ငံကအာကစားကွင်းတွေမှာစပြီးတော့ပြင်ဆင်နေပြီဖြစ်ပါတယ်။မေလ5ရက်နေ့ကနေ18ရက်နေ့အထိကျင်းပမယ်အာကစားပေါင်းစုံပြိုင်ပွဲတွေဟာကမ္ဘောဒီးယားနိုင်ငံမှာပထမအဆုံးအကြိမ်ဖြစ်နေကျင်းပမှာဖြစ်ပါတယ်။အနှစ်30လောက်တောင်ကြာခဲ့တဲ့ပြည်တွင်းစစ်နဲ့စစ်ပြီးအနှစ်20လောက်ပြန်လည်တည်ဆောက်ရေးတွေလုပ်ခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံမှာအရင်တုန်းကတော့စီဂိမ်းပြိုင်ပွဲတွေကိုကျင်းပခွင့်မရခဲ့ပါဘူး။အာကစားအမျိုးအစား38မျိုးရှင်ပြိုင်မှုရွေးချယ်ထားပါတယ်။ကမ္ဘောဒီးယားစစ်တူရင်ကစားနည်းပြိုင်ပွဲနဲ့ရိုးရာတိုင်းပြိုင်ပွဲစတဲ့ရိုးရာကစားနည်းသုံးမျိုးကိုလည်းထည့်သွင်းထားပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာတော့မီဒီယာလွတ်လပ်ခွင့်ကလုံးဝဆုံးရှုံးသွားပြီးတော့မြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေဟာအဆိုးအဝါဆုံးအနေထားကိုရောက်ရှိနေပါတယ်လို့သတင်းမီဒီယာသမားတွေကပြောပါတယ်။မေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေအထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံအတွင်းကဆက်အာဏာရှင်လက်အောက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေအကြောင်းကိုတော့ကိုဇော်ဝင်းလိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆုံးရှုံးနေတဲ့အပြင်သတင်းနောက်တွေကိုဖမ်းဆီးအရေးယူတာတွေသတင်းစာတိုက်တွေနဲ့သတင်းမီဒီယာအတော်များများကိုလိုင်စင်သိမ်းချိတ်ပိတ်တာတွေလုပ်နေတဲ့အတွက်တိကျလွတ်လပ်တဲ့သတင်းဌာနရဲ့လို့မြန်မာနိုင်ငံမှာရပ်တည်ဖို့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။ဒါကြောင့်လဲစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်စိတ်သုံးသွားပြီလို့ရခိုင်ပြည်နယ်အခြေစိုက်နေရင်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဘူးခမရကျော်ကပြောပါတယ်။
ဒီမြန်မာစစ်ကောင်စီလက်အောက်မှာတော့လေအဲသူတို့အာဏာသိမ်းပြီးတဲ့နောက်ကတည်းကမြန်မာနိုင်ငံမှာမီဒီယာလက်လွတ်ခွင့်တွေဟာလုံးဝဆုံးရှုံးသွားပါတယ်အဲဒီဆုံးရှုံးသွားတဲ့အပြင်သတင်းမီဒီယာသမားတွေရဲ့လုံခြုံရေးရက်တည်ရေးတွေကလည်းအကြီးအကျယ်ရှင်းလင်းခံနေရပါတယ်ပြီးရင်သတင်းသမားတွေကိုသူတို့ထောင်ချတာတို့ဖမ်းဆီးပြီးတော့နောက်ပိုင်းမှာတည်ဆုံသွားတာတွေလည်းရှိနေပါတယ်အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာနေပြီးတော့ဒီစိတ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်ကလုံးဝဆီထုံးသွားရတဲ့အခြေအနေမျိုးကိုရောက်ရှိသွားတယ်လို့ပြောလို့ရပါတယ်ခင်ဗျာ
။ဦးခိုင်မရကျော်ကိုစစ်ကောင်စီကပုံမှန်905ကာဂျီစက်တွေရေးပုံမှန်66ကာဂျီတို့နဲ့တရားစွဲထားတာကြောင့်သူတီထောင်ထားတဲ့နေတင်စာသတင်းဌာနဟာလည်းပြည်တွင်းမှာရက်တီထုတ်ဝေလို့မရတော့ပဲပြည်ပမှာတိတ်ချောင်နေရတာဖြစ်ပါလေ။မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အနေအထားဟာဒုတိယကမ္ဘာစစ်အတွင်းဂျပန်ဖြစ်မှာတွေ့ခဲ့ရတဲ့အခြေမျိုးနဲ့အဆိုးဆုံးအနေအထားကိုရောက်နေတယ်လို့မြစည်းမသတင်းဌာနရဲ့သတင်းကားစီမံခန့်ခွဲမှုအက်ဒီတာဦးစိန်ဝင်းကတုံ့တက်ပါတယ်
။ဟုတ်ကဲ့ဒီမြန်မာသတင်းမီဒီယာအခြေအနေကတော့အဆိုးဆုံးအနေအထားကိုရောက်သွားပါတယ်။ဒါမျိုးကိုအရင်တုန်းကဒီဂျပန်ခေတ်မှာပဲကြုံရမြန်မာရဲ့သမိုင်းမှာတော့မှဂျပန်ခေတ်မှာပဲကြုံရတာပေါ့နော်။တင်းသားတွေရှိခဲ့တဲ့အနေအထားနေပြီးတော့ပြိတ်လွင်းသွားတာပေါ့တင်းသားနဲ့ပတ်သက်လို့ရှိရင်ဘာမှလုံးလုံးမရတော့တဲ့အနေအထားပါပဲအခုလည်းဒီတိုင်းမှာပဲဒီစစ်ကောင်စီထိန်းချုပ်ရာဒေသတွေမှာဆိုရင်တင်းလွတ်လပ်ခွင့်ဆိုတာလုံးဝမရှိတော့ဘူးလွတ်လပ်တဲ့တင်းသားသမားဆိုတာမရှိတော့တင်းသားသမားမှန်လို့ရှိရင်ညှီရှိုးပြီးတော့နေထိုင်ရတယ်ဒီတွင်မှာလှုပ်ရှားခွင့်ရတာကတော့စစ်ကောင်စီကခွင့်ပြုထားတဲ့စစ်ကောင်စီကိုမြောက်ပိမီတော့ပေါ်လန်ဖားနေတဲ့အဲမီဒီယာတွေပဲလုံလို့ရတဲ့အနေအထားမျိုးပဲဖြစ်ပါတယ်။ဂျန်တဲ့သူတွေကတော့ဘေးလွရာကိုရှောင်တိန်နေရတယ်။ဒါမှမဟုတ်အလုတ်ကင်တွေဆုတ်ခွာပြီးတော့ဖက်ပြေးနေရတယ်။နော်နိုင်ဒီကြားထဲမှာပဲအဲစစ်ကြောကြီးတွေရောက်တဲ့လူရောက်ထောင်ထဲရောက်တဲ့လူရောက်နေ ရှင်သန်ဖြတ်သန်းနေရတဲ့အခြေအနေကိုဖြစ်ပါတယ်
တန်ပြည်တစ်ခုဒီမိုကရေစီထွန်းကားရေးအတွက်လွတ်လပ်စွာပြောဆိုခွင့်နဲ့အတူတွန်းတွဲပါနေတဲ့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟာမရှိမဖြစ်လိုအပ်တဲ့အချက်တစ်ခုဖြစ်ပါတယ်ဒါကြောင့်လဲဒီမိုကရေစီစနစ်ရဲ့အဓိကမန္တန်ကြီး၃ခုဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးတို့အပြင်သတင်းမီဒီယာဟာစရုပ်ထမန္တန်ဖြစ်တယ်လို့အတိအမှတ်ပြုထားကြတာပါဒါကြောင့်လဲနိုင်ငံတစ်ခုရဲ့ဒီမိုကရေစီအစဉ်အတန်းကိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့နှိုင်းယှဉ်ကြီးတတ်ကြတယ်လို့ဤရင်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဦးခိုင်မရကျော်ကပြောပါတယ
်ဒီသတင်းမီဒီယာလွတ်လပ်ခွင့်ဆိုတာကဒီဒီမိုကရေစီရေးနဲ့ရှင်တွဲနေပါတယ်နိုင်ငံတစ်ခုရဲ့ဒီမိုကရေစီအစစ်နာဘယ်လောက်ရှိလဲမရှိဘူးလဲဆိုတာကိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုင်းတာရတဲ့အနေအထားမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာကဒီနေ့စိတ်အုပ်စုကတိုင်းပြည်အာဏာကိုသိမ်းထားတော့သူတို့အမှားကတော့သတင်းလွတ်လပ်ခွင့်ကတော့လုံးဝမရှိတဲ့အနေအထားဖြစ်နေပါတယ်ဒါကြောင့်ဒီမြန်မာနိုင်ငံရဲ့စိတ်အာဏာရှင်အောက်မှာတော့ဒီသတင်းလွတ်လပ်ခွင့်တွေမီဒီယာလွတ်လပ်ခွင့်တွေကတော့ဘယ်လိုနည်းနဲ့မှရရှိနိုင်မှာမဟုတ်ပါဘူးအဲ့ဒါကြောင့်ကျွန်တော်တို့မြင်တာကတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီစစ်သည်မှုနဲ့အတူပေါ့လေဒီသတင်းမီဒီယာတွေလည်းဟိုနောက်ဆုတ်သွားပြီးတော့အခြေအနေကနေပြီးတော့ဆွာဆုံးအခြေအနေကိုရောက်သွားတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်ဒီမီဒီယာလွတ်လပ်ခွင့်တွေရဖို့ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီခေါက်ကဖို့လိုပါတယ်ဒီမိုကရေစီကိုအားပေးတဲ့အစိုးရမျိုးကိုဖို့လိုပါတယ်ဒါမှကျွန်တော်တို့ကဒီမီဒီယာတွေဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်လက်ရှိစိတ်သက်ကအနာသိကြတဲ့အောက်မှာတော့မီဒီယာတွေဘယ်လိုနည်းနဲ့မှဖွံ့ဖြိုးတိုးတက်မှုမရှိနိုင်ပါဘူ
းစကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးကျေးရွာကိုဘုံကျဲတက်ခတ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်မှာသဘောထားရေးသားခဲ့တာကြောင့်တမတော်အကြီးညိုပြည့်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ပြီးခဲ့တဲ့ဧပြီလ21ရက်နေ့ကပဲစစ်ကောင်စီက The Voice သတင်းဌာနရဲ့ Editor ဂျိုဟောင်းဦးကျော်မင်းဆွေကိုအမှုဖွင့်လိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအတွင်းသတင်းသမားရှိရောက်ကိုစစ်ကောင်စီကပောက်ကွဲပစ္စည်းပုံမှန်အကြမ်းဖက်ပုံမှန်တွေနဲ့ထောင်ဒဏ်အနည်းဆုံး3နှစ်ကနေအများဆုံး10နှစ်အထိထောင်ဒဏ်နေချမှတ်ခဲ့ပါတယ်။သတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကနောက်ဆုံးထုတ်ပြန်ထားတဲ့စည်းရုံးအရလက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားစုစုပေါင်း40ယောက်ရှိပြီးဒါဟာကမ္ဘာပေါ်မှာတတိယအများဆုံးသတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီအနေနဲ့သတင်းတောက်တွေကိုရာဇဝတ်သားတွေလို့ဆက်ဆံနေတာကိုရပ်တန့်ပြီးဖမ်းဆီးထားတဲ့သတင်းသမားတွေကိုပြန်လွတ်ပေးဖို့လည်း CPJ ကတောင်းဆိုထားပါတယ်။
မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေအကြောင်းတွေကိုစူးစီးပြီးတော့ကိုစော်ဝင်းလိုင်ကမေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးပြင်ဆင်နေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးမကြခင်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကအာဏာပိုင်တချို့ရခိုင်ဘက်ကိုသွားပြီးတော့ကွင်းစင်လေလာဖို့ရှိပါတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမ်းမြဒဇင်အောင်ကတင်ပြပေးပါမယ်ရှင်
။2019ခုနှစ်တုန်းကစစ်တပ်နေမြေရှင်းလင်းမှုကြောင့်ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့သိမ်းနှင်ချီတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကတထောင်နီးပါးကိုလက်ခံမှုစစ်ကောင်စီဘက်ကဒီနှစ်အစောပိုင်းမှာပြင်ဆင်မှုတွေစပြီးတော့လုပ်ခဲ့ပါတယ်။ဒီလိုပြန်လည်လက်ခံနိုင်မှုမကြခင်မှာဘင်္ဂလားဒေ့ရှ်ဘက်ကအာဏာပိုင်တချို့ရခိုင်ဒေသကိုလာရောက်ကွင်းစင်လေ့လာဖို့ရှိတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းက VOA ကိုပြောပါတယ
်လက်ခံမှုကျွန်တော်တို့ဘက်ကတော့ ready ဖြစ်တယ်ပေါ့နော်အဲရက်သမတ်တော့တခါဘင်္ဂလားဒေ့ရှ်ဘက်ကဘာလုပ်ပြန်လဲဆိုတော့သူတို့မလာခင်တစ်ခေါက်လာလေ့လာရှင်သေးတယ်လို့ပြောတယ်သူတို့ကလေ့လာရှင်လည်းလာလေ့လာပေါ့နော်ကျွန်တော်တို့ကလေးလာဆိုတဲ့အခါကျတော့ဒီရက်ပိုင်းတော့သူတို့အဲ့ဒီလူပေါ့နော်ဟို go and see ပေါ့နော်လာပြီးတော့လေးလာမဲ့အဖွဲတစ်ဖွဲလူအစိတ်လောက်ပါမယ်လာမယ်လို့ပြောတယ်ဒီရက်ပိုင်းတော့ဘယ်နည်းရလို့တော့ကကျွန်တော်တို့မတွေ့နိုင်ဘူးဒီရက်ပိုင်းပေါ့နော်ကျွန်တော်ဒီလူပိုင်းနားလဲတယ်ဒီရက်ပိုင်းဆိုတော့ဒီတစ်ပတ်အတွက်ဖြစ်မလား၁၀ရက်အတွက်ဖြစ်မလားတော့မသိဘူးပြန်လာမဲ့လူတွေကိုကိုစားသူတွေအဖွဲလူဆိုတယ်
ပြန်လည်လက်ခံရေးကိစ္စကိုဒီနေ့အစောပိုင်းကတည်းကပြင်ဆင်မှုတွေစပြီးတော့လှုပ်လာခဲ့ပေမယ့်ထင်သလောက်ခရီးမရောက်ခဲ့ပါဘူး။မူလကဒီနေ့ဧပြီလထဲမှာပြန်ပြီးတော့လက်ခံဖို့ပြင်ဆင်ထားတာဖြစ်ပေမယ့်အစီအစဉ်အထမမြောက်ပဲဖြစ်နေတာပါ။ဘလို့အခက်အခဲတွေကြောင့်အစီအစဉ်အထမမြောက်နိုင်ဖြစ်နေတာလဲ။ဘလို့အခက်အခဲတွေကြုံနေရလဲဆိုရရင်ပတ်သက်ပြီးတော့ VOA ကမေးမြန်းလာမှာတော့ဥလာသိန်းကအခုလိုပြန်ပြီးတော့ဖြေကြားပါတယ
်။အဓိကတော့ကဘင်္ဂလားဒေ့ရှ်ကကစားတာပေါ့။သူတို့နိုင်ငံကအချီနေကြည့်ပြီးတော့သူတို့အကျိုးများတွေ့နိုင်ငံတွေကတော့ကို interest ကိုကိုရက်တည်ကြတာကြီးပဲလေကျွန်တော်ကဒီလိုသဘောပေါက်တယ်က ကျွန်တော်တို့နိုင်ငံကလက်ခံဖို့ဆိုတဲ့အစီအစဉ်ဒီမှာဘာမှပြောင်းလဲသွားတာမရှိဘူး။ဟိုအစကတည်းကဟိုအရင်အစုအဝတွေလက်ထက်ကတည်းကသဘောတူညီချက်တွေအတိုင်းရှောက်နေတာ။ဒီကိစ္စတွေက NLD လက်ထက်အစုအဝလက်ထက်ကတည်းကကိစ္စတွေ။ဆိုတော့အဲ့ဒီဂျုံကတည်းကဆွဲခဲ့တဲ့စီမံချက်တွေအတိုင်းပဲကျွန်တော်တို့ကသွားနေတာ။ဒါတွေကလက်တွေ့လုပ်ကြည့်ပါခင်ဗျားတို့သတင်းဌာနတွေလက်ရှိတာ။ဘာမှပြောင်းလို့အချင်းမပြေဘူးဆိုတဲ့အခါအချင်းမပြေဘူးပြောလို့ရတာပဲလေ။
ဒီကရလာကစစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာတက်တက်ခိုင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်နဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်တို့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပြီးတော့ဒုက္ခသည်လက်ခံရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မကြသေးခင်ကလည်းရခိုင်လူမှုရေးဝန်ကြီးအဖွဲ့ဟာလည်းဘင်္ဂလားဒေ့ရှ်ကိုသွားရောက်ညှိနှိုင်းမှုတွေလုပ်ခဲ့ပါတယ်ရွင်ကြာရေးကူညီလုပ်ကိုင်ပေးနေသူတူကတော့လက်ရှိပြန်လဲလက်ခံရေးအပိုင်းနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ဝေဖန်ပါတယ်
။တိအချက်ကနိုင်ငံသားအခွင့်အရေးတွေပေးရမယ်။ဒုတိယချက်ကအဲ့ဒီမှာရှိတဲ့ဟိုဘာလဲ IDP ခန့်ကလူတွေကိုသူ့နေရာသူပြန်ဖို့ပေးရမယ်။အဲ့ဒါဆိုရင်သူတို့သွားဖို့က 50% လောက်တည်ကြတယ်။သူတို့ကိုဘာမှအခွင့်အရေးတွေမပေးဘူး၊ကတ်လည်းမပေးဘူး၊သွားလို့ကွန်လည်းမရှိဘူး၊ပညာသင်ကွက်လည်းမရှိဘူး။အဲမုံမအဲ့ဒီစီးပွားရေးလို့ကွန်လည်းမရှိဘူးဆိုရင်သူတို့ဘာလုပ်မှာလဲ။အဲ့ဒီမှာ UN ကလည်းအလုံးမလုံးနိုင်ဘူး။အဲ့ဒီမှာသွားပြီးဒီလူတွေကငန့်နေမှာ။တည့်ရသွားပြီးတော့နောက်တလားဆိုရင်သူတို့ပြန်ပြေးရမှာ။
ဒီခိုင်ပြည်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘဲချမ်းထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးကိုအရင် NLD အစိုးရလက်ထက်ထဲကကြိုးပမ်းခဲ့တာပါ။အဲ့ဒီတုန်းကနှစ်နိုင်ငံဘက်ကစီစစ်ပြီးသားဒုက္ခသည် 3450 ကို2019ဩဂုတ်လ22ရက်နေ့မှာလက်ခံမှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူခဲ့ပေမဲ့သတ်မှတ်ထားတဲ့နေ့မှာဒုက္ခသည်တဦးတယောက်မှပြန်မလာနိုင်ခဲ့ပါဘူး။ဒီတစ်ခေါက်မှာတော့စစ်ကောင်စီဘက်ကရိုဟင်ဂျာဒုက္ခသည်အယောက်900နဲ့ဟိန္ဒူဘာသာဝင်အယောက်300နီးပါးကိုပြန်ပြော့လက်ခံမှုပြင်ဆင်ဆောင်ရွက်နေတာဖြစ်ပါတယ်ရှင်
။ဒါကတော့ရိုဟင်ဂျာတွေပြန်လည်လက်ခံရေးစစ်ကောင်စီဘက်ကရခိုင်မှာပြင်ဆင်ထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကကိုရိုင်းသွားပြီးတော့ကွင်းစင်းကြည့်ကြဖို့စီစဉ်နေတဲ့အကြောင်းမမတဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့မေဒင်းနေ့အပြည်ပြည်ဆိုင်ရာအလုံသမားနေ့မှာအလုံသမားတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဆရာနာရှင်လက်ထက်မှာအလုံသမားတွေရဲ့ဘဝဟာပိုးပြီးတော့မှဆိုးဝါးလာတယ်လို့ဒီကနေ့မေလာတရနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုံသမားနေ့မေဒင်းနေ့မှာမြမအလုံသမားရေးရအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အလုံသမားတပ်ပေါင်းစုဘက်ကတော့အ ਨੇ ဆုံးလောက်ခလာစားနဲ့တော်လန်ရေးကာလထဲမှာထိခိုက်နစ်နာခဲ့ရတဲ့အလုံသမားတွေနိုင်ငံဝန်ထမ်းတွေအတွက်တရားမျှတမှုရဖို့လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောပါတယ်ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
ပြည်တွင်းစီးပွားရေးကျဆင်းပြီးငွေကြေးဖောင်းပွားနေပေမဲ့အခြေခံအလုံသမားတွေရဲ့လောက်ခလာဆောင်ငွေကတော့4800ကျပ်ကနေတိုးမြသေးဘူးလို့အလုံသမားအဖွဲ့ချုပ်တွေနဲ့တမကတွေကဒီနေ့မေဒီနေ့မှာကြေညာချက်အသီးသီးထုတ်ပြန်လိုက်တာပါဒီထဲမှာအာနာသိန်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ခံအကြောင်းအရာတွေကိုစူးစီးတင်ပြထားသလိုဆက်ဆက်ပြဿနာအများပြားကိုလည်းအလုံသမားအဖွဲ့အစည်းတွေကထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံအထွေထွေအလုံသမားများအဖွဲ့ချုပ် FGWM ကတော့ဖူလုံနဲ့လောက်ခလာဆောင်ကောင်းမွန်တဲ့လုပ်ငန်းခွင်နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့ campaign တွေနဲ့ဒီနှစ်မေဒီနေ့မှာတောင်းဆိုထားပါတယ်ဒီအခွင့်အရေးတွေကို Federal Democracy ရမှသာရရှိနိုင်လိမ့်မယ်လို့ FGWN ရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်က VOA ကိုပြောပါတယ
်ဒါပြည်သူတွေလိုလားတောင်းတာတဲ့ဒီမိုကရေစီရပြီဆိုရင်ကျွန်တော်တို့အလုံသမားတွေကိုကောင်းမွန်တဲ့လုပ်ငန်းခွင်လုံခြုံတဲ့လုပ်ငန်းခွင်တွေနဲ့ဖြစ်စနေနဲ့ညီတဲ့ပြည်လုံးရဲ့လောက်ခလာစီရရှိဖို့အတွက်ကိုကျမတို့အခွင့်အရေးတွေတဲ့ဒီကနေ့133တိန်လောက်မီလီနီယာနေပြီးတော့တောင်းဆိုချက်ကျမတို့တောင်းချရဲပေါ့နော်
အ ਨੇ ဆုံးလောက်ခလာစာကိုဥပဒေနဲ့အညီတတ်မှတ်နိုင်ရေးအပါဝင်အာနာသိန်းကာလာမှာထိခိုက်နစ်နာသွားတဲ့အလုသမားတွေနိုင်ငံဝန်ထမ်းတွေအတွက်တရားမျှတမှုရဖို့အတွက်လှုံ့ဆော်သွားမယ်လို့မြန်မာအလုသမားတပ်ပေါင်းစုကလည်းပြောပါတယ်ဝင်ငွေရဖို့အတွက်ပြည်ပကိုအလုံးအင်းနဲ့ရွှေပြောင်းထွက်ခွာနေတဲ့မြန်မာအလုသမားတွေကိုလူကုန်ကူးမှုလုံအားခေါင်းမုံဖျက်ခံမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံမှုတွေနဲ့ရင်ဆိုင်နေရတာပါဒါတွေကိုတပ်ဆိုင်ရာပြည်ပနိုင်ငံတွေကလည်းကူညီပေးဖို့လိုအပ်နေကြောင်းလှိုင်သာဆက်မှုဆောင်အလုသမားကိုယ်စားလှယ်ကပြောပါတယ
်လုံလက်မဲ့များလာတော့ဤဆက်ရနိုင်ငံတွေကိုထွက်ခွာပြီးလှုပ်လှုပ်ကြရတာများတယ်အခုကူညီနေတဲ့အဖွဲ့အစည်းကနည်းတယ်ပေါ့နည်းတဲ့ခါကျတော့အလုံးကိုပြီးရောက်လိုက်ပြီးမကူညီနိုင်ရဘူးပြဿနာရှိနေတော့မှပဲ
ကိုညီမဖွဲ့စည်းများတဲ့အတွက်ပြဿနာကရောက်သွားမယ်လို့စစ်ကောင်စီဟာဆက်အာဏာသိမ်းမှုစန့်ကျင်လူထုလှုပ်ရှားမှုမှာပါတဲ့အလုံသမားသမဂ္ဂခေါင်းဆောင်တရားကျော်ကိုဖမ်းဆီးပြီးတချို့ကိုတပ်ဖြတ်တာရိုက်နှက်တာထောင်ချတာနိုင်ငံကူးလက်မှတ်ပဲဖြတ်တာနိုင်ငံသားအဖြစ်ကနေရုပ်သိမ်းတာတွေလုပ်ခဲ့ပါတယ်အလုံသမားတွေရဲ့လူမှုဘဝလုံခြုံရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပိုပြီးခံစားရစေ င်းရှိရာကနေတိုးပေးမယ်ဆိုတဲ့အချက်ကိုတော့ခြံလှက်ထားပါတယ်ပြည်တွင်းကအလौဒမားတပ်ပေါင်းစုတွေကတော့အလौဒမားအခွင့်အရေးဒီမိုကရေစီအခွင့်အရေးတွေကိုချိုးဖောက်နေတဲ့စစ်ကောင်စီကို ILO ကအရေးယူနိုင်ဖို့အစဉ်တစိုက်ကြိုးစားနေကြောင်းအသီးသီးထုတ်ပြန်ခဲ့ကြပါတယ်ILO ကတော့တကဘာလုံးအနေနဲ့အမှန်တကယ်ရရှိနိုင်တဲ့အခကျင်းငွေနှုံးတွေကြာဆင်းပြီးဆင်းရဲနွမ်းပါမှုများလာတယ်လို့မေဒီနေအတွက်ထုတ်ပြန်ခဲ့တာပါမညီမျှမှုတွေအရင်ကတည်းကပိုများလာတယ်လို့ ILO ရဲ့ညွှန်ကြားမှုချုပ်ဂီလ်ဘတ်ဟွန်ဘိုကဒီကြေညာချက်မှာပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
အာနာရှင်လက်အောက်မြန်မာအလုံသမားတွေရဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲထိုင်းရောက်အလုံသမားတွေရဲ့အခြေခံလောကလာစာမေဒီနေမှာထပ်ပြီးတော့တိုးတောင်းဆိုလိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံထဲမှာတော့အခြေခံလောကလာစာကိုလက်ရှိတရက်မှာထိုင်းဘတ်ငွေနဲ့300ကျော်ပေးနေရတာကနေဘတ်ငွေ900ကျော်အထိတိုးမြင့်ပြီးတော့ပေးဖို့ထိုင်းအလုံသမားတပ်မကတွေနဲ့မြန်မာရွှေပြောင်းအလုံသမားတွေကတောင်းဆိုလိုက်ကြပါတယ်။ဒီကနေ့မေလ၁ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုံသမားနေ့အထိမ်းအမှတ်အဖြစ်နဲ့ထိုင်းဆိုရထံကိုအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။မေလ၁ရက်နေ့မှာကြာရောက်တဲ့မေရီနေ့အပြည်ပြည်ဆိုင်ရာအလုံသမားနေ့အထိမ်းအမှတ်အဖြစ်အနိုင်ဆုံးလှူအားကလစာကိုလက်ရှိတနေ့353ဘတ်ပေးနေရကနေ915ဘတ်ထိတိုးပေးဖို့နဲ့ကိုဝင်ဆောင်လူသမားတွေရဲ့အခွင့်အရေးတွေတိုးမြင့်ပေးဖို့ထိုင်းလူသမားတပ်မကတွေနဲ့မြန်မာရှေ့ပြောင်းလူသမားတွေကထိုင်းအစိုးရထံတောင်းဆိုခဲ့ကြပါတယ်။ဒါအပြင်အလုသမားတပ်မကတွေလွတ်လပ်စွာဖွဲ့စည်းခွင့်ပြုဖို့နဲ့မြန်မာအလုသမားတွေရဲ့နေထိုင်ခွင့်အထောက်အထားစာရွက်တွေကိုတက်တန်းတိုးပေးဖို့တွေကိုလည်းထည့်သွင်းတောင်းဆိုခဲ့ကြပါတယ်။လူသားတွေရဲ့မိသားစု၃ယောက်စာဖူလုံနဲ့လောအားကလစာရရှိစတဲ့အချက်တွေကိုလည်းဆောင်ရွက်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ကြပါတယ်။လက်တလုံးမှာတော့အခြေခံအနိုင်ဆုံးလောအားကို2ဆတိုးတောင်းဆိုလိုက်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီအလုပ်သမားဟိုပါပေါ့ထိုင်းနိုင်ငံမှာပေါ့နော်ထိုင်းအလုပ်သမားတွေကတော့သူတို့ရဲ့အခြေခံလောအားကိုအငြင်းတောင်းဆိုနေတာရှိတယ်ဒီကျွန်တော်တို့ဒီမှာဒီမှာနဲ့တို့ဆန္ဒပြတောင်းဆိုရခြင်းမှာတော့ကျွန်တော်တို့ဒီအနေနဲ့လောအားကဒီဟိုစောင့်ဝင်ပေါ်တော့ခေါင်းလျာ35နဲ့ကျော်ကပြရမယ်เนาะဒါတော့ဟိုအဲ့လိုမျိုးတောင်းဆိုတာတွေဆိုသူတို့ပြရအောင
်ရှေ့ပြောင်းလို့တမားတွေကတော့မိသားစု3ယောက်စာဖူလုံနဲ့လောအားကလစာရရှိရေးဆိုတဲ့အချက်တွေစောင်ရွက်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ကြပါတယ်ရှေ့ပြောင်းလို့တမားတွေအခုလိုမျိုးလောအားက2ဆတူတောင်းဆိုကြတာဟာကုန်စည်နှုံးတွေကြီးမြင့်လာကြောင်းလို့လည်းဦးထူးချက်ကပြောပါတယ
်။ကျွန်တော်တို့ဒီတက်နှစ်ဆလို့ဆိုပေမဲ့လည်းပေါ့နော်တကယ်လို့နိုင်ငံကမှသွားလို့ဒီတဲ့ဒေါက်အကန်နဲ့ဆော်လို့ရှင်တော့ဒါတော့အမှတ်မှဟိုနည်းတော့ပါလေ။နောက်တစ်ခုကလည်းကျွန်တော်တို့ဒီဟိုလူမှုဖူလုံရေးညပုံငွေဆိုတော့လည်းကျွန်တော်တို့အလုပ်သွားတွေကိုအသုံးစွဲပြုတာအများကြီးဟိုနည်းပါသေးတယ်ပေါ့နော်။ဒါကျွန်တော်တို့ဖြစ်လာတော့ဒီနှစ်ဆလောက်ဖြစ်တယ်ဆိုပေမဲ့လည်းအလုပ်သွားတွေတောင်းဆိုတာတော့ဒါတော့သူတို့ရတဲ့ရတဲ့ဟာကိုတောင်းဆိုရလို့ပဲကျွန်တော်တို့ပြောရှင်နေတယ်
ဒီတောင်းဆိုမှုဟာအလုံသမားတိုင်းရတဲ့နဲ့အခွင့်အရေးဖြစ်တယ်လို့လည်းဆိုပါတယ်
။ဟိုသူတို့ကတော့၄နှစ်ကျော်လောက်လို့လဲတာအခြေခံလောအားကပေါ့နော်အနည်းဆုံး၂ပိုင်းပေါ့အခြေခံလောအားကတောင်းဆိုတာတစ်ပိုင်းဟိုကျွန်မကျွန်တော်လူမှုကုလုံရေးအခွင့်အရေးတွေကိုကြားဖို့တောင်းဆိုတာတစ်ပိုင်းပေါ့နော်။ဒါတော့ကျွန်တော်နေနေကတော့အလုံချင်းကြည့်တော့အခြေခံလောအားကချင်းကြည့်တော့ထိုင်းအလုံသမားတွေရတဲ့နဲ့အခြေခံလောအားကတိုင်းမူတော့ဟိုမြန်မာစစ်တောင်းလူကမာတွေပေါ့တခြားနိုင်ငံရှိပေါင်းတို့ပြီးပါလေ။ကြတဲ့လေလို့ပြောလို့ဖြစ်ချင်ပါဘူ
း။ထိုင်းမြန်မာနယ်စပ်မှာလည်းမိရင်းနဲ့အခမ်းအနားတွေကိုရှေ့ပြောင်းလို့သမားရင်းလှုပ်ဆောင်နေတဲ့အဖွဲ့တွေကစုပေါင်းဆောင်ရွက်ကြပြီးအလုသမားတွေရဲ့ရတဲ့နဲ့အခွင့်အရေးတွေအလုသမားတွေရဲ့နစ်နာမှုတွေကိုဖြေရှင်းနိုင်ဖို့တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်အထားရှိတဲ့မြန်မာအလုသမား2တန်းကျော်ရှိပြီးအထောက်အထားမဲ့တွေလည်း2တန်းကျော်3တန်းနီးပါးအထိရှိလာတယ်ဆိုပြီးရွှေပြောင်းလို့သမားကြီးလှုပ်ဆောင်နေတဲ့အဖွဲ့ကြီးကပြောဆိုကြပါတယ်ရှင်
ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့မယေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်နဲ့ဆက်သွယ်မေးမြန်းချက်တစ်ခုကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ VOA American အတန်ရဲ့တောက်တင်းနာညအစီအစဉ်လေးနားဆင်နေရတာဖြစ်ပါတယ
်။ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermese ဖြစ်ပါတယ
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American အတန်းရဲ့2023ခုနှစ်မေလ1ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ညတိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်တင်ဆက်ခင်မှာတော့အခုအရင်ဆုံးဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့ဘူကြီးဟောင်းနေမျိုးစဉ်နဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။စစ်ကောင်စီကနေအချိန်ပြည့်စောင့်ကြည့်နေတဲ့ကြားကနေရန်ကုန်မြို့နေအိမ်ကနေမကြသေးခင်ရက်ပိုင်းတွေကပဲလွတ်မြောက်နေမျိုးကိုဘူကြီးဟောင်းနေမျိုးစဉ်ရောက်ရှိလာပါတယ်။ VOA မြန်မာပိုင်းကကိုဇော်ဝင်းလိုင်ကဘူကြီးဟောင်းနေမျိုးစဉ်ကိုဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
ဘူကြီးနေမျိုးစဉ်ခင်ဗျာဗီဒီယိုအခုလိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ဗျာ
ကျွန်တော်ပထမဆုံးမေးချင်တာကတော့ဘူကြီးကအခုဆိုလို့ရှိရင်လွမြောက်တဲ့နေမျိုးတစ်ခုကိုရောက်လာပြီပေါ့နော်ဆိုတော့မြန်မာနိုင်ငံထဲမှာဆက်ပြီးနေလို့မရတော့အောင်ဘယ်အချက်တွေကများတွန်းအားပေးခဲ့တာလဲဘာကြောင့်များမြန်မာနိုင်ငံကထွက်လာဖို့ဆုံးဖြတ်ချက်ချပြခဲ့တာပါလဲခင်ဗျာ
ကျွန်တော်15နှစ်16နှစ်လောက်စဉ်စဉ်မပြတ်ကြိုးပမ်းဆောင်ရွက်လာတဲ့ Federal Democracy ပြည်ထောင်စုတည်ပေါ်ပေါ်ရေးနဲ့ဖက်စစ်ဝါဒကျေပြန့်သွားဝါမျိုးနေတဲ့လက်ရှိတပ်မတော်ကိုအတွင်းကြောင်းလဲပြီးတော့ပေါ့ပြည်သူတပ်မတော်ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖြစ်ပေါ်အောင်ဆောင်ရွက်နိုင်တဲ့တော်လှန်မှုအခင်းချင်းကြီးဟာခုချိန်မှာအရှိန်အမြင့်ဆုံးလဲရောက်နေပြီဖြစ်တယ်ပြီးတော့လည်းနိုင်ငံသားအားလုံးကခုချိန်မှာတက်ဆွမ်းသမျှကြာရနေရနေပါဝင်ထမ်းဆောင်ဖို့အချိန်သင့်လာပြီဖြစ်တယ်ဒီလိုယုံကြည်ချက်ပြင်းထန်စွာပေါ်ပေါက်လာတဲ့အတွက်ကြောင့်ကျွန်တော်ကိုငိမ့်ကျေကျုပ်သဘောမျိုးနဲ့ရဲစပါထောက်လန်းရေးကြီးကျွန်တော်ကိုဝန်ရံစောင့်ကြည့်နေတဲ့ကြားကကျွန်တော်ကရန်ကုန်တိုင်း PDF တပ်ဖွဲ့ဝင်ကြီးရဲ့ကေထုတ်မှုနဲ့ကျွန်တော်လွတ်မြောက်ပြည်သားကိုထွက်ခွာလာခဲ့ရတာဖြစ်ပါတယ်အဓိကတော့ဆရာကြီးဘုံမော်တင်အောင်ပြောတဲ့တမိုင်းကပေးရလာတဲ့တာဝန်ကိုဘယ်လောက်ကြည်ပြွန်လို့လဲဆိုတဲ့ပုံမူတည်ပြီးတော့ဒုတိယရဲ့တန်ဖိုးကတိုင်းတာလာပဲလေကျွန်တော်ကကိုပို့ဖို့ပေါ့တော်လန်းကြီးမှာတပိုင်းတနိုင်တက်နိုင်ရဝင်ပါပြီးတော့တံပိုးတစုံကြာရှိတဲ့လူတယောက်ဖြစ်လူပွားမှာရှင်သန်ခဲ့ကြပါတယ်ဒါကြောင့်ကျွန်တော်ထွက်ပါခဲ့တာ
ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်ဒီ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာမသိမ်းခင်2019ခုနှစ်မှာကလေးကဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ပေါ့နော်ဆိုတော့အာဏာသိမ်းတဲ့အချိန်မှာထောင်ထဲမှာရောက်နေတယ်ဆိုတော့ဒီအာဏာသိမ်းတဲ့သတင်းကိုထောင်ထဲမှာဘယ်အချိန်မှာစကြမိပါသလဲခင်ဗျာကြားတဲ့အချိန်မှာရောမင်းတော့ပုဂ္ဂိုလ်တူချင်းအနေနဲ့ဘယ်လိုခံစားရပါလဲခင
်ဗျ။ဟုတ်ကဲ့။အာနာသိနိုင်နေဆိုတဲ့အတွေ့အကြုံကိုကျွန်တော်က2013-14လောက်ကလေးကကြိုတင်တွက်ဆထားမိပါတယ်။ပြီးတော့2016-19လောက်မှာလဲကျွန်တော်အာနာသိပြန်သိနိုင်နေဆိုတဲ့ယူဆချက် post တွေကိုလည်းကျွန်တော်ရေးခဲ့ဖြစ်ပါတယ်။နောက်ဆုံးတပနာဒေါ်နယ်ထရပ်အမေရိကန်မှာယူကော့ခံရပြီးဆိုတဲ့တင်ကြားတဲ့နောက်မှာတော့အာနာပြန်သိမ်းလိမ့်မယ်ဆိုတော့ကျွန်တော်ရဲ့ယူဆချက်ကလုံးဝခိုင်မာသွားခဲ့ပါတယ်ဒီချိန်မှာတော်တော်ထောင်ထဲမှာပါဒါမြန်မာနိုင်ငံရဲ့2013ကြာအရွေ့တွေ2013နဲ့15ကြာဒီအကူပြောင်းကာလတွေ2015နဲ့2020ကြာမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဖွဲ့လက်ထက်ဆောင်ရွက်ချက်တွေဓာရီကိုစဉ်စဉ်မပြတ်တောက်လျှောက်ပြုစုလေ့လာခြင်းနဲ့အဲ့ဒီအချိန်မှာ Military Institution ဖြစ်တဲ့လက်ရှိအကြမ်းဖက်စစ်တပ်ဘက်ကတိုးမြင့်ဖွဲ့စည်းတိဆောက်တုံ့ပြန်လာတဲ့အနေအထားတွေကြီးကြီးအားဖြင့်ဒီ2020မှာမဖြစ်မတည်အာနာသိမ့်နေမယ်ဆိုတာကျွန်တော်ကတွက်ဆပြီးဖြစ်ပါတယ်။အဲ့တော့အာနာသိမ့်နေဆိုတဲ့နေ့ကိုအချင်းထောင်လေးရပဲကျွန်တော်သိရှိခဲ့ရတာဖြစ်ပါတယ
်။ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီຫນွေဦးဒေါ်လာရေးဟာနှစ်နှစ်ကျော်ပြီးတော့3နှစ်ထဲကိုရောက်လာပြီပေါ့နော်။ဆိုတော့ဟိုဘိုးကြီးညီမျိုးစင်မြန်မာနိုင်ငံထဲမှာရှိနေတော့မှလည်းဒီຫນွေဦးဒေါ်လာရေးနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကြားသိရမှာပေါ့နော်။အခုကိုယ်တိုင်ကအပြင်ကိုရောက်လာပြီဆိုတော့ဟိုကိုကိုတိုင်းထိတွေ့သိရှိရပြီးဖြစ်ပြီးပေါ့နော်ဆိုတော့ဒီနေဦးတော်လိုင်းအပေါ်မှာရောဘိုးကြီးညီမျိုးစင်နေနဲ့ဘယ်လိုမြင်မိပါလဲခင်ဗျာ
ကျွန်တော်တို့ကအကောင့်တွေကိုကြုံမှုအတွက်အစိုးဆုံးကိုဖျက်ချော်နေရတဲ့သဘောဖြစ်ပါတယ်အဲဒီစနစ်ကြီးတစ်ခုဒီဒီစီးနဲ့ပျက်စီးယိုယွင်းလာတဲ့90ကြာလာခဲ့တဲ့အာဏာရှင်အစွဲပွားတွေညီမျိုးမျိုးနဲ့တိုင်းပြည်ရဲ့အာဏာကိုချုပ်ကန်ပြီးကိုကျွေးစီးပွားရှာစွာတကူထွားခဲ့တဲ့စနစ်ကြီး90ကြာကြာခဲ့တာကြီးလုံးဝညီကုန်းချုပ်သွားဖို့ကဒီလိုအခြေအနေမျိုးကကြုံမှုကြုံကိုကြောမှအနေထားရှိပါတယ်အဲ့တော့ကျွန်တော်ကတော့လက်ရှိဖြစ်ပေါ်နေတဲ့အာဏာသိမ်းမှုနောက်ဆက်တွဲနှစ်နှစ်ကြာကာလအဲကျွန်တော်တို့ပြည်သူလူထုတရားလုံးရဲ့အဲဒီဆက်အာဏာရှင်စနစ်အနီကုန်းချုပ်အမြင့်ဖြတ်အောင်လုပ်နိုင်မှရမယ်ဆိုတဲ့ပြင်းပြတဲ့ယုံကြည်ချက်နဲ့အဲကျွန်တော်နိုင်ငံသားမျိုးဆက်ပြည်ဂျန်စီများရဲ့ဇွဲလုံးကဝရိယတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့အဲခုခံတွန်းလှန်စစ်ဟာအားမရတဲ့အချက်လက်တချို့ရှိတော်များလည်းပဲနော်ကျွန်တော်တို့ဘက်ကဇွဲနဲ့နဘဲနဲ့ရတဲ့ညီလိုင်းနဲ့တဖြည်းဖြည်းတိုးမြင့်တိုးတက်လာတဲ့စင်နီပြပါလေးပေါက်ဆက်စုပ်ွက်မှုတွေနိုင်ငံတကာရဲ့တဖြည်းဖြည်းအောင်ဆက်လာမှုတွေနဲ့တတ်သေးရပဲသူ့ဟာသူအလိုလျောက်ပေါ့နော်တတိမမှန်တဲ့စစ်တပ်ထဲမှာပဲသူ့အလိုလျောက်ဖွဲ့စည်းပုံပြည့်ရင်းပြူပြဲနဲ့အုပ်ချုပ်မှုရုံနေတဲ့ဖြစ်စဉ်မှာကျွန်တော်တို့ခေါ်ရင်အုပ်ချုပ်မှုရုံနေတာပေါ့တောင်းပေးတာမလုပ်တာစစ်စီကံဖောက်ပြက်တာမိမနာခံတာစသဖြင့်အဲ့တော့တတိပတိနဲ့တို့ဘက်ကထိခိုက်ကြဆုံးအများများလာတဲ့အနေထားကိုကြည်ချင်းအဖြစ်အဲ့ဒီနှစ်နှစ်တာကာလတက်တမ်းမှာကျွန်တော်တို့ပြည်သူလူထုတရားလုံးပါဝင်တဲ့ဆရာနာရှင်ဖက်စစ်ချီမုံကြီးခုခံတော်လှန်မှုစစ်ပွဲကြီးဟာအောင်မြင်မှုကိုပုံမှုပြီးတော့နီးကပ်လာတယ်ပုံမှုပြီးတော့ချီးကပ်လာနိုင်တယ်လို့ကျွန်တော်ကတော့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကအဲတောင်းဆီးတဲ့တွဆမှုတွေနဲ့နော်ခေါင်းဆောင်ပိုင်းဆိုင်ရာရဲ့အဲဗက်မြတယ်ပေါ့နော်ဗက်မြဆိုတော်လှန်ရေးဘက်ကိုလည်းတိုးမြင့်အရှင်းရမယ်ပြီးရင်တင်ခုပြောင်းနေတဲ့ပြန်ပြီးဆောင်ရေးကာလအတွက်ကိုလည်းကြိုးတင်ပြင်ဆင်တဲ့စီမံဒီပေးချာရေးရတဲ့စီမံကိန်းချဆောင်ရွက်ခြင်းတွေပေါ်မှာတော့ပြင်မိပြီးတော့ပြည်သူရဲ့စိတ်ဓာတ်အတက်ကြပြည်သူရဲ့ကူးမောင်းပောင်းမှုအတက်ကြတွေဟာအနေအမြင့်တော့ဖြစ်ပေါ်နေလေဦးမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ရဲ့နှစ်နှစ်တာတော်လှန်ရေးကြီးဟာအနိကဆုံးအမြင်မှုရောက်နေပြီလို့ကျွန်တော်တို့ကြေညာပြောလို့ရပါတယ
်ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်ကိုယ်တိုင်လည်းအမှန်တရားပဲကရက်တည်တဲ့တမန်တော်သားဟောင်းတယောက်ဖြစ်တယ်အဲ့ဒီအတွက်လည်းအချင်းချင်းလည်းထောင်ကျပြီးတော့ပေးဆက်ခဲ့ရပြီဖြစ်တယ်ပေါ့နော်ဆိုတော့လက်ရှိတမန်တော်ထဲမှာတာဝန်ထမ်းဆောင်နေကြတဲ့တမန်တော်သားတွေကိုပေါ့ဗာများပြောချင်ပါတယ်ခင်ဗျ
ကျွန်တော်ပြောချင်တာဟိုကျွန်တော်မှာအဆောင်ရောင်ယာတုဘာမှမရှိဘူးယာရှိကြီးလို့လည်းကျွန်တော်ဘာမှမတတ်မှာဘူးတို့တော့ကျွန်တော်သွားနိုင်တယ်သွားရည်တယ်ဘာလဲဆိုတော့အခုယာရှိကြီးလို့ထန်ယူပြီးတာဝန်ထမ်းဆောင်နေတဲ့လူတွေရဲ့နှလုံးသားတွေကရက်တည်ရဲ့ယုံကြည်ချက်အနာဂတ်ကိုမျှော်မှန်းပြီးတော့ထမ်းဆောင်နေတဲ့သူ့ရဲ့လူဘဝနိုင်ငံသားတာဝန်တွေနဲ့ကျွန်တော်အနာဂတ်ကိုမျှော်မှန်းပြီးတော့ကိုယ်ရင်ပတ်တဲ့နှလုံးသားတွေမှာထားရှိထမ်းဆောင်နေတဲ့အနာဂတ်မျှော်မှန်းချက်တာဝန်ဘလို့မှရက်တည်ချက်ချင်းမတူလို့ပါကျွန်တော်ကပြည်သူ့အတွက်တိုင်းသားတူတရားလုံးပဲပြည်တော်စုနိုင်ငံတော်ကြီးအတွက်ဆိုတဲ့လေးနဲ့မျှော်မြင်တဲ့အိုးအဝေးကြီးကိုကြည့်ပြီးတော့ကျွန်တော်ပြောလိုက်တယ်မျက်စိတဆုံးကိုကြည့်ပြီးတော့ကျွန်တော်ကတက်ဆွမ်းတမြရူးရူးဖြောင်းဖြောင်းနဲ့ကျွန်တော်တက်လိုက်လို့လုံနေတာသူတို့တွေကယာရုယာကန်အဆောင်ရောင်အစ်စ်နဲ့သူတို့ဘန်ထဲမှာကြက်သိန်းပေါင်းထောင်ပေါင်းကြီးကြက်ဘီလီယံပေါင်းရှိကောင်းရှိနိုင်လိမ့်မယ်ယာရုတွေအမြင်ကြီးနဲ့သူတို့ဘိုးချုပ်ဘိုးချုပ်အဘဆိုဝမ်းဝမ်းခါစားနေတဲ့လူတွေရှိတယ်တိုးတော့သူတို့မြင်နေတာကမျက်တော်တကန်းပဲဖြစ်နေရှာတယ်ဒါကြောင့်မလို့မျက်တော်တကန်းဖြစ်တဲ့ဘိုးချုပ်မူကြီးလို့အမိခံထားတဲ့ပုံကိုတယောက်သူ့မို့သူ့ရဲ့တစုတစ်ခွဲဥပဒေနဲ့မညီတော့အမိနေပြီးနေအောင်သူတို့နားခံနေတယ်နိုင်ငံတကာရဲ့စစ်တီတော်ကျင့်မှုတွေနဲ့လုံးဝစန့်ကျင်သောအလုပ်တွေကိုသူတို့လုပ်နေတယ်ဥပမာပစီကြီးရွာမှာဘုံကျဲတာမျိုးအစအနက်ပါရွာကချင်းတေဂီတာဖျောက်ဖျောက်ဘုံကျဲတာအစအပြင်ပမြေပြင်မှာလူတွေတက်လောင်းနေဖျောက်မရင်းနေချင်းရဲဆက်ဆက်အမတန်ကိုဖက်စစ်ဂျပန်ခေတ်ထဲဆိုးတဲ့လူရက်တွေကိုလုပ်နေတာအစသူတို့တိနေပါလျက်နဲ့ဒါဥပဒေနဲ့လည်းမညီဘူးပြည်သူ့ကာကွယ်ဆောက်ရှောက်မယ်တပ်မတော်သားတယောက်ရဲ့လူရဲ့မျိုးလည်းမဟုတ်ဘူးဒီလိုလုပ်ချင်းအားဖြင့်လဲစစ်အုံရသောအကြောင်းကြီးများတည်းကတစ်ချက်မှနဲ့လည်းမညီဘူးစစ်အုံသောအကြောင်းကြီးများနဲ့တစ်ချက်မှလည်းမညီတဲ့အလုပ်ကိုလုပ်နေရတဲ့ပြကြောင်စစ်အုံနဲ့စစ်ကိုအောင်မြင်အောင်တိုက်နေတဲ့စစ်ဗိုလ်ချုပ်ကြီးလည်းဖြစ်လာမှာမဟုတ်ဘူးဆိုတာသူတို့တွေးတိုင်လောက်မြင်လို့ကျွန်တော်ထင်ပါတယ်တိုးတော့သူတို့ဘာအကြောင်းကြောင့်များဒီလိုအခြေအနေကြီးကိုရေစုံပြောနေတာလဲတိုင်းပြည်ကြီးတော်တော်ကြီးကိုတအီးအီးနဲ့မှကပဲအရှိန်ဟုန်နဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေထွက်ကုန်ပြီနိုင်ငံသားအာဆီယံလည်းအခုတည်းကလူရမသွင်းဘူးအိုးကမ္ဘာမိတ်ဆာနှစ်နိုင်ငံကလူရသွင်းတာလို့ကိုငါတို့လူရသွင်းခံရလောက်ပြီဆိုပြီးဂုဏ်ယူနေမယ်ဆိုတော့ကိုကိုကိုမိတ်ဆာစိတ်သက်ရှိတဲ့လူဖြစ်ဖော်ပြနေတာပဲဖြစ်နေမယ်ဆိုတာသူတို့တွေတွေးမိမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်အခုကိုတိုင်လည်းလူမြောက်တဲ့ဒေတာတစ်ခုကိုရောက်လာပြီပေါ့နော်ဆိုတော့ဒီပြည်မာလည်းအခုရောက်လာပြီတဲ့အခါမှာဒီပြည်မာရှိနေတဲ့ဖွဲ့စည်းတချို့နဲ့လည်းတွေ့ပြီးကောင်းတွေ့ပြီးဖြစ်မှာပါဘိုးကြီးကတော့ပိုသိမှာပေါ့နော်ဆိုတော့ဒီလက်ရှိလူဦးတော်လိုင်းရေးမှာရောဘိုးကြီးအနေနဲ့ဘလို့အခန့်ကန်ကားကနေပြီးတော့ပါဝင်လှုပ်ဆောင်သွားဖို့စီစဉ်ထားပါတယ်ခင်ဗျာပါဝင်ဖို့ရရှိပါသလား
အပါဝင်မှာတော့ပြည်ကြပါတယ်သို့တော့အပါဝင်ရမယ်ဒီအခွင့်အလမ်းနဲ့တာဝန်ဒီဆွမ်းဆောင်ကြီးတွေကတော့ကျွန်တော်ဟိုပူပေါင်းလက်တွဲဆောင်ရွက်မယ်အင်အားစုတွေကျွန်တော်ကိုညွှန်ကြားတာဝန်ပေးရမယ်အခုခေါင်းဆောင်ကြီးရဲ့အနေထားပေါ်တော့မူတည်မှာပေါ့လေကျွန်တော်ဘလောက်ပဲလှုပ်ချင်လှုပ်ချင်နေပြောပြောလှုပ်နိုင်တဲ့အခွင့်အလမ်းကလက်ရှိဥဆောင်နေတဲ့လူတွေစီမံခန့်ခွဲချိတ်ဆက်ပြီးမှကျွန်တော်လုပ်နိုင်မှာလေကျွန်တော်ကတစဉ်ထောင်ပြီးတော့ကိုတဏီယာရဖို့ဆိုရင်ရေချက်ကျွန်တော်မှရှိတဲ့လူမျိုးကျွန်တော်တက်နိုင်တာကိုတက်နိုင်တဲ့နေရာတက်နိုင်တာလုပ်ပြီးမယ်ကျွန်တော်မှဒါလုပ်နိုင်တယ်လို့သူတို့ယူဆရင်ကျွန်တော်တာဝန်ပေးကျွန်တော်လုပ်နိုင်မယ်ထင်ကျွန်တော်အသက်သေးပြီးလုပ်မယ်ဒါစစ်သားတက်ပဲကျွန်တော်ယူသားဆုံးပြောတာ
ဟုတ်ကဲ့ဘိုးကြီးနေမျိုးစဉ်ဟာဆိုလို့ရှိရင်အခုလွတ်မြောက်နေမျိုးကိုရောက်လာပြီပေါ့နော်ဒီကိုရောက်မလာခင်မှာရန်ကုန်မှာရှိနေတော့ကဆိုလို့ရှိရင်အချိန်ပြည့်စောင့်ကြည့်ခံရတဲ့အနေအထားရှိခဲ့တယ်ပေါ့ဆိုတော့အဲ့ဒီလိုအခြေအနေကနေပြီးတော့အခုလိုမျိုးလွတ်မြောက်တဲ့နေမျိုးရောက်လာအောင်ဘလို့များလှုပ်ဆောင်ခဲ့တယ်လဲဆိုတာလေးကိုကျွန်တော်တို့ပြောပြလို့ရသလားပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့အချင်းချင်းလေးပြောရရင်တော့ကျွန်တော်လာကြိုတဲ့ရန်ကုန်တိုင်း PDF ကအသက်18 20လောက်လေးရှိတဲ့လူငယ်လေးတွေကိုကျွန်တော်လုံးဝဆလံပါတယ်လုံးဝကျွန်တော် respect salute လုပ်တယ်သူတို့မှာအဲ့ဒီအချိန်ကာလကသူတို့ကကျွန်တော်ပေါ်တယ်လို့လည်းမဟုတ်ဘူးပေါ့ဗျာအဲ့ဒီကာလကသူတို့က drone တွေနဲ့ရန်ကုန်တိုင်းတွင်းတွင်းကအုပ်ချုပ်ရေးရန်ရာတွေနဲ့စစ်တပ်စခန်းတွေကိုသူတို့ဖွဲ့ပေါ့ network တွေချိပြီးတော့ဘုံကျဲနေတဲ့ဘုံနဲ့လိုက်ပြီးတိုက်ခိုက်နေတဲ့အဖွဲ့လေးတွေကျွန်တော်ရန်ကုန်နာအိမ်သားကြီးကိုလာကြိုတာဗျလာကြိုတာလာကြိုပြီးတော့ကျွန်တော်ခေါ်ထုတ်ပါတယ်သူတို့ဘလောက်တက်သည့်ရှိလဲဆိုတော့ရန်ကုန်တိုင်းကျွန်တော်အိမ်သားကြီးရောက်လာတဲ့လူငယ်လေးတွေသူတို့လွယ်လေးကိုစီတဲ့မှာကျွန်တော်ကြည့်တယ်ပေါ့သူတို့အရွယ်သူတို့လွယ်ထားတဲ့လွယ်လေးတွေကြီးပြီးတော့ဒီဟောစိတ်ကူးတဲ့ဒီစာအုပ်လေးတွေကွန်ပျူတာ networking တွေဘာညာတွေပေါ့နော်ဒီပညာနဲ့စာလေးစာအုပ်လေးတွေပါလိမလားပေါ့ကျွန်တော်စိတ်ကူးနေသူတို့အသက်ရွယ်ခမန်းကြည့်တာပေါ့သူတို့ခေါ်ဆောင်လာတဲ့ရင်ပေါ်မှာစီးပြီးတော့နောက်တစ်ဆောင်နားရဲ့နေရာကြတော့မှအမှတ်တမဲ့ကျွန်တော်လေ့လာကြည့်ရတော့သူတို့လွယ်ထားတဲ့လွယ်ရည်တမစာအုပ်လေးတွေစာတနက်နဲ့လက်ပြပုံတွေတွေပဲပါတယ်ဗျာဒါသူတို့ဒီရဲ့လက်ရှိခက်စနစ်ပေါ်မှာဘလောက်တာဝန်ကြီးတယ်ရဲရင်တယ်ပြောင်မြောက်တယ်ကျွန်တော်အသက်နဲ့ရင်ပြီးတော့ခေါ်ထုတ်လာတဲ့ဆိုတဲ့ဂုဏ်ပြုချင်လို့ပါခက်ခက်ခဲခဲကျွန်တော်တို့ထွက်လာခဲ့ရပါတယ်ကျွန်တော်ကဲထုတ်ခဲ့တဲ့ညီလေးတွေကိုလည်းအမတန်ဒေသပါတယ်တကယ့်ကိုစစ်သားစိတ်သက်ရှိတဲ့ပြည်သူတမရတော်တွေဖြစ်ဂုဏ်ယူပါတယ်ကျွန်တော်ကပြောချင်ပါတယ
်ဟုတ်ကဲ့ဘိုးကြီးညီမစင်အခုလိုဗီဒီယိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗီဒီယိုကျေးဇူးတင်ပါ
ပိုကြီးဟောင်းနေမျိုးစဉ်ကို VOA မြန်မာပိုင်းကကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးမှာပါတရုတ်ရဲ့မြန်မာနိုင်ငံအတွင်းရကမ္ဘာလမ်းစီမံကိန်းတွေဟာဒေသဖွံ့ဖြိုးရေးနဲ့လမ်းမဆက်သွယ်ရေးအတွက်အဓိကထားတယ်လို့စစ်ကောင်စီကနေပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာတော့လူမှုရေးဆွေးနွေးရေးနဲ့တဘာဝပတ်ဝန်းကျင်အရေးတော်အပေါ်မှာတက်ရောက်ပြောင်းလဲမှုတွေထင်သာမြင်သာပေါ်လာပြီလို့ဒေသခံတွေကပြောပါတယ်မတ်သိန်ကီထိုက်တင်ပြပေးထားပါတယ်
အင်းဂျီနီအတွင်းမှာမတ်လနဲ့အီဗီလာတွင်တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီးဆင်မှုနှိမ့်ကွေသွားခဲ့ပြီးတဲ့နောက်အီဗီလာတတိယပတ်အတွင်းမှာတော့အခြေအနေတချို့ပြန်ကောင်းလာပြီလို့ထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်နေတဲ့ကိုအေးကိုက VOA ကိုပြောပါတယ
်။ဟုတ်ကဲ့ခင်ဗျာတိုက်ပွဲဖြစ်တဲ့အချိန်ဆိုရင်ကျွန်တော်တို့ကုန်စည်ပို့ဆောင်ရေးနဲ့ကြံ့ကြာရေးရှိပါမယ်။တခြားအချိန်တွေကတော့ပုံမှန်ပါပဲ
။အခုလုံးလုံးစေထိုင်းဘက်ကဘယ်လိုကုန်စည်တွေအဝင်များနေပါသလဲရှင်မြန်မာဘက်က
ထိုင်းဘက်ကတော့ကျွန်တော်တို့ဘက်ကပို့တာတွေကများတော့ဒီအိမ်သုံးပစ္စည်းတွေများပါတယ
်မြန်မာဘက်ကရောဘယ်လိုပစ္စည်းတွေဝင်တာများပါသလဲရှင်ခုလောလောဆယ
်ကျွန်တော်မြန်မာဘက်ကတော့လောဆယ်ဝင်တာကုန်ကြောက်တွေဝင်တာများပါတယ်ကုန်ကြောက်နဲ့ကျွန်တော်တို့ဒီကျွန်တော်အိမ်အသုံးဆောင်ပစ္စည်းတွေများပါတယ
်မြဝတီဘက်မှာရောကိုယ့်အခုတို့ဘယ်လောက်တိပါလဲမြဝတီဘက်ကရောပုံမှန်ဖြစ်သွားပါပြီလား
ဟုတ်ကဲ့ခင်ဗျာမြဝတီဒီနေ့ဒီပုံမှန်ဖြစ်သွားပါပြီဒီရောလူရောအိမ်ကျန်တဲ့လူရောပေါ့နော်အိမ်ကျန်တဲ့လူရောကျွန်တော်ကိုမီစီရောပုံမှန်
တိုက်ပွဲတွေဖြစ်ပြီဆိုရင်ကိုအေးကိုတို့ဘက်ကဘယ်လိုသိရပါလဲ
ကျွန်တော်တို့ရုံးပွဲတွေညောင်းဒီမှာရှိပါတယ်ခင်ဗျရုံးပွဲရန်တိုင်းပေါ့သိရပ
ါမယ်မလာ25ရက်နေ့တိုက်ပွဲကြောင့်ကုန်သွယ်ရေးမှာအဓိကကြားတဲ့ညဝရီကော့ကရိတ်ကားလန်တလျှောက်ပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ညဝရီမဲဆောက်ချစ်ချီတရားကိုလည်းပိတ်လိုက်ရပါတယ်ညဝရီကုန်သွယ်ရေးဆုံလည်းတိုက်ခိုက်ခံရပါတယ်မလာ26ရက်နေ့မှာညဝရီမဲဆောက်ချစ်ချီတရားတစ်ကိုပြန်ဖွင့်ခဲ့ပါတယ်မလာကုန်ပိုင်းချီအာရှလမ်းမကြီးကနေတွားနေတဲ့ကားတွေလဲရှေ့ဆက်လို့မရပဲပြိမိနေခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေမြန်မာနိုင်ငံတဝမ်းကိုကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ကုဇော်လက်ကတော့မြန်မာနိုင်ငံတွင်းမှာလဲစစ်ဆေးမှုများလာတာကြောင့်ရော 龙中一家两百十多亿嘛，喊他瑞平的他占有，他一百个公司不上亿，你多的路，你妈百个公司问来要的，路比为股票话的。
公司不上亿才买了，奶奶要多的什么？两百十多亿的奖金没，家里现在这样的奶奶看到要多的什么？
好嘅先，第一个公司不上亿加入，故说拉住啊，白白股不要把的嘞先。
那如果第一个咯，我们比那，不孤单也孤单不呢？不然咯，要一单会不会当机都把肯定能在不把的呢？
阿妈要多啦啦，他妈唔好，两班十多亿奖，要多啦啦先，第一个不如奖要把嘞。
两班十多亿奖嘛个呢？然后第二部分的资金就加到，那也啥啦，利息吧个呢？
是啦，我公司弄白马油，第一百干的比罗布嘞，公司弄白马油得喇叭的拉线。
公司弄嘛，公家的有个两地一边干的布喇叭的干的，现在也弄啊，一个嘛我唱东呀唱西呀，反唱东呀唱西呀，他家没地皮呀，他屋头唱歌呀唱跳呀，他就是唱戏呀，还老流气吧，干的。
这个我不要的这些的要做杀刀工这个啦他们不会杀的这个啦先不如这些的这个不要吧嘞
那如果你参加的人嘛我不会这些的路东上这些的人吧而且为啥都双胞都一个这个三个都把这个爱路也嘛这个你参与不来了杀刀工吧嘞
好的苗我的一般嘛嘞带不会的去或者楼啊批吧嘞先哎，你给啥人呢？面三十八的那些工资不上亿，我两百十多亿开开哪来办啊
？OK， 什么呀？你刚刚说，哎，你那路的，我你那外面在外地去的时候，那路的啊，南疆的啊，说被到去多少来？什么呀？电路没有过，他现在家里家嘞，工资低下，电嘞，家家里啊，那啥老的低下来，我们。
所以说老老师嘛公司要多少多少你的他比没有多少不能哎他不拉些。
OK, 多少多少的接着给你的卡的理解了因为啊你说如果办高干的这个员工不安逸了家没这些啊不同意看看路没有什么看安逸了的家里家多的别人的家里家来去的时候哎你自己的阿姨嘛不能告诉妈呀那那太多的东西。
比如我六二七七年哟，故说拉住八年第八来先。
在那个到六二七里头，年纪去吧嘞。那么在故说也，就是上报都，一个这个都是工资低的，那不得低薪的所以，这个这个的是安排了，他就叫他没不一样的那细节上面。
好的。
六二七里头，年纪去没了都挺慢的。农村现在都太会叫拉住家的了，再大那个的后面什么的，不见没答应的不。
那就等到我老公去了这种家伙了。你们能够用电邮不上也可以看见家母的家他们家别心里的杀到公不上父母家的弟弟他家的路班高期在公司电邮不上也能够写故事那个比如一个表白的写。
你们比较的路安慕的去的路线的他们今天路地方上全民部门不是哪一家的你们就三道沟里边咯，啊，前面不好了里边咯，前面没人，哎喽，别地段了都搬出去咯，人家单位去咯，那弄在也看好了嘛。那么你看，突然不起来，奶奶都说说爸爸的嘛，爸爸说哎，就你妈你看你参与突然就起来了，三道沟伢的，伢都俺也瞧见老辈，家中伢都不起你个，那就这些生俺也老些多咯，别地沟嘛，那万一没过来，这种伢娃的。
မြန်မာပြည်ပတ်ချံကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီးဆင်းမှုတွေတုံ့နှေးသွားသလိုနိုင်ငံတော်ဝန်မှလည်းပို့ပြီးတော့တင်းကျပ်စစ်ဆေးမှုတွေကြောင့်ကုန်စည်စီးဆင်းမှုတွေကြန့်ကြာနေရတဲ့အကြောင်းဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတင်ကြီးထိုက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းဆောင်မအစပိုင်းမှာမှားယွင်းမိတ်ဆက်မိတဲ့အတွက်တောင်းပန်ပါတယ်။အခုဆက်ပြီးတော့လူမှုရှုကြီးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရေးတက္ကသိုလ်ကြီးမှတင်ကြားနေတဲ့မြန်မာအကြောင်းကိုတင်ပြပေးထားပါတယ်။အမေရိကန်ပြည်ထောင်စုကရေးတက္ကသိုလ်ကြီးမြန်မာနိုင်ငံဆိုင်ရာအထူးပြုဘာသာရပ်တွေကိုတင်ကြားပေးနေပါတယ်။ရေးစာသင်ခန်းတွေမှာတော့မြန်မာနိုင်ငံကကျောင်းသားတွေအွန်လိုင်းကနေတက်ရောက်တင်ကြားနိုင်မဲ့အစီအစဉ်တွေကိုလည်း ည်းလှုပ်ဆောင်နေပါတယ်။ဒါကြောင့်အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတစ်ခုမှာမြန်မာနဲ့ဆိုင်တဲ့တင်ကြားမှုတွေအကြောင်းအရှိတောင်အာရှအထူးပြုပါမောက္ခဒေါက်တာဒေးဗစ်မိုးကိုမဆုမျက်မှောင်ကအတီးသတင်းဘက်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာဘွဲ့လွတ်ပညာရပ်တွေကိုသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဒီအမေရိကန်ပြည်ထောင်စုရေးသက်ကတုံမှာတက်နေကြတဲ့ကျောင်းသူကျောင်းသားတွေနဲ့တန်းတူအွန်လိုင်းပေါ်မှာဆွေးနွေးနိုင်ကြအမြင်တွေကိုအပြန့်အလှန်ဖလှယ်နိုင်ကြတာတိတ်ကိုအားရစရာဖြစ်ပြီးတော့ဆရာတွေအတွက်လည်းအကျိုးရှိတယ်လို့ရေးသက်ကတုံကပါမောက်ခဒေါက်တာဒေးဗစ်မိုးကပြောပါတယ်။သူကတော့ရေးသက်ကတုံကတမိုင်းဌာနနဲ့ပညာရေးဘာသာဌာနတွေမှာအရှိတောင်အရှာအထူးပြုသင်ကြားပေးနေတဲ့ပညာရှင်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ရေးသက်ကတုံမှာသင်ကြားပေးနေတယ်လဲဆိုတာကိုပါမောက်ခဒေါက်တာဒေးဗစ်မိုးကိုမေးကြည့်ဖြစ်ပါတယ်
။ဟိုအခုတော့ဟိုဒီမှာတော့ဟို subject နှစ်ခုတည်နေပေါ့နော်ဆရာမဟိုပထမ subject ကတော့မြန်မာနဲ့ပတ်သက်တဲ့ဟာကြတော့ဟိုကောင်းစဉ်အဖြစ်ကတော့ colonialism nationalism and identity မြန်မာဆိုပြီးတော့ဒီရေးကတက်ကတုံရဲ့ဟိုတမိုင်းဌာနမှာတည်နေပေါ့နော်။အဲ့မှာဒီနဲ့ခါကြတော့ကျွန်တော်တို့ဒီနဲ့ပုံစံကတော့ဟိုပါပေါ့ဟိုနှမျိုးပုံစံနဲ့ခွဲရတယ်ပေါ့ဟိုကျွန်တော်တို့ကိုလိုနီခေတ်ကအကြောင်းကိုကျွန်တော်သွားပြီးလေ့လာရတယ်ပေါ့နော်ပြီးတော့မှဒီလွတ်လာရေးရတဲ့နောက်ပိုင်းရဲ့ဒီဟိုအချင်းခါတွေကိုဟိုလေ့လာရတယ်ပေါ့အဲ့လိုမျိုးပုံစံနဲ့ဒီ historical approach နဲ့လေ့လာပြီးတော့သင်ရတယ်ပေါ့ဆရာမ
အမေရိကန်မှာတက်နေတယ်ပေါ့နော်ဒီဂျီယိုသက်ကတုံမှာတက်နေကြတဲ့အကြောင်းသူကျောင်းသားတွေအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းပေါ့နော်သူတို့အနေနဲ့ဘယ်လောက်ထိတည်ထားကြပါလဲနောက်ဟိုဘယ်လောက်ထိပေါ့နော်တည်ကျင်စိတ်ဝင်စားမှုရှိတယ်လို့ရောဆရာသုံးသပ်မိလဲရှင
်ဟုတ်ကဲ့ဟိုသူတို့ရဲ့စိတ်ဝင်စားမှုကနှစ်မျိုးနဲ့ပြောရမယ်နော်ဆရာမပထမတော့သူတို့ရဲ့ဒီ personal interest ပေါ့ဟိုအခုလောလောဆရာတော့ကျွန်တော်မြန်မာပြည်လဲဒါအလုံးသိတဲ့တယ်ပေါ့နော်ဒီလိုဖြစ်တဲ့အကြောင်းကိုသူတို့ကျောင်းသားတွေကသူတို့သိတယ်ဒါပေမဲ့သူတို့ရဲ့ခံစားချက်မှာကဒီအနောက်နိုင်ငံမှာယူကရိန်းအရေးကိုလူတွေကပိုသိတဲ့အာယုံပြုတ်တယ်ဆိုပြီးတော့မြန်မာအကြောင်းကိုသူတို့ဟိုလစ်လူရှုတဲ့ပုံစံနဲ့သူတို့ဟိုခံစားပြီးတော့ personal interest နဲ့သူတို့လာပြီးတော့ဟိုတင်ယူကြတယ်။ဒုတိယကတော့သူတို့ဒီမြန်မာပြည်ရဲ့အကြောင်းကိုသူတို့ရဲ့ဒီ academic ဟိုပေါ့ intellectual interest ပေါ့သူတို့ကလေ့လာတင်ယူချင်လို့သူတို့ကလာတင်တာဖြစ်တယ်။ဟိုတယောက်ဆိုကျွန်တော်ဒီဟို Chinese American တယောက်ဆိုသူတအားထက်မြတ်တဲ့သူပြောတဲ့ပုံစံဆိုဘာပြောသလဲဆိုတော့ဒီ subject ကိုသူမယူခင်မှာဆိုမြန်မာပြည်ကျောင်းဆိုလို့အောင်ဆန်းစုကြည်အကြောင်းပဲကြားဘူးတယ်ပြီးတော့မှ Rohingya အကြောင်းပဲကြားဘူးတယ်အခုဒီ subject မှာဆိုအားလုံးအဲ့ဒါမကဘဲနဲ့မြန်မာပြည်ရဲ့မသိဘူးတဲ့ဟာတွေ the hidden history ပေါ့နော်အဲ့လိုမျိုးအရန်သင်ယူရတယ်ဆိုတဲ့ပုံစံပြောပြီးတော့နောက်ဆုံးမှသူ့ရဲ့ final paper တော့မှ Chinese Burmese ethnic minority ကြောင်းကိုသူရေးတာအဲ့ဒီဟာတွေကကျွန်တော်တို့ရဲ့ဒီ academic မှာလူတော်တော်များများကမရေးဘူးအဲ့ဒီဟာတွေဆိုတော့ဒါတော်တော်လေးကိုသူတို့ရဲ့အာယုံလို့ပြောမလဲအယုံစိုးစိမ်မှုစိဝင်စားမှုတအားကောင်းတယ်ပြောလို့ရတယ်ဆရာမ
ဆိုတော့ဒီဆရာကဒီတမိုင်းနဲ့ပေါ့လေတမိုင်းဌာနနဲ့ဒီဘာသာရေးပညာဌာနမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမတူတဲ့ခေါင်းစဉ်တွေနဲ့သင်ပြတဲ့အခါကျတော့ကျောင်းသားတွေအနေနဲ့ကရောဘလို့ကိစ္စအကြောင်းအရာတွေပေါ့နော်သူတို့ဘက်ကနေပို့ပြီးတော့မှသိချင်တယ်ပို့ပြီးတော့လေးလာချင်တာကိုတော့တွေ့ရပါလေဆရာ
အဲ့ဒီအဲမှာအတိအကျတော့ဒီအရှိတောင်အာရှမှာကကျွန်တော်တို့ဒီဟိုဘာသာရေးနဲ့ဒီ ethnicity ကိုအခြေခံပြီးတော့ကိုယ့်ရဲ့ identity ကို construct လုပ်တာကြီးတအားများတယ်လေဥပမာအဖြစ်ကျွန်တော်ပမာပြည်မှာဆိုရင်လည်းပမာလူမျိုးမှာရေးပုဒ်တာဘာသာဖြစ်ရမယ်ဟုတ်တယ်မလားပြင်ချင်းဖြစ်ရင်ခရီးယံဖြစ်ရမယ်เนาะကချင်းဖြစ်ရင်ဆိုတော့အဲ့လိုမျိုးလေးဟိုမလေးရှားမလဲလားတူဆိုပဲဟိုဟိုမလေးဖြစ်ရင်မွတ်စလင်ဖြစ်ရမယ်เนาะဟိုဂျာနဲ့ဟာဖြစ်တော့တခြားဘာသာအဲ့လိုမျိုးပုံစံနေဟိုကိုယ့်ရဲ့ဒီ identity imagination နေကိုတို့အရင်စိတ်ဝင်စားတယ်အဲ့ဒါကတို့ရဲ့အတိတ်ကဟိုစိတ်ဝင်စားမှုပဲဆိုတော့အဲ့ဒီအနေပဲစပြီးတော့မှကျွန်တော် conflict တွေလည်းများလာလေနော်ဆိုတော့အဲ့ဒီအပိုင်းကိုဒီចောင်းသားတော်များများကအဲ့ဒါစိတ်ဝင်စားကြတဲ့ဆက်မှာ
နောက်တစ်ခုတစ်ဆက်ထည့်မေးချင်တာကဆရာတို့ yield tag တို့မှာပေါ့နော်ဒီမြန်မာနိုင်ငံကចောင်းသားတွေကိုလည်းဒီ online ကနေပြီးတော့မှတင်ကြားပေးတဲ့အစီအစဉ်တွေရှိရလို့သိရပါတယ်ဆိုတော့အဲ့ဒီအစီအစဉ်မှာဆရာလည်းဒီစာသင်ပေးနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆရာပြောနိုင်တယ်လို့ပေါ့လေပြောပြပေးစီချင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမဟိုအခုအချိန်ကတော့ဆရာမသိတဲ့တောင်းပေါ့ကိုနိုင်ငံရေးကမကောင်းတဲ့ခါကျတော့ဟိုဘယ်လိုပြောမလဲကိုယ့်ဖက်ကဘာလို့ပြေးရမလဲဆိုတာမေးခွန်းအရာပဲပထမပဲเนาะကိုယ့်ကိုယ်နိုင်ငံကကျွန်တော်ဘာလို့ပြေးမလဲဆိုတာတဲ့ကိုကနေကိုယ့်ရဲ့နိုင်ငံအတွက်ဘာလို့ပြေးရမလဲဆိုကိုကလည်းကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ပါဘူးကိုကတော့အဲ့လိုမျိုးဒီ scholar တယောက်ပဲဖြစ်တဲ့ခါကျတော့ပညာရေးမှာကျွန်တော်ဦးစားပေးတယ်အဲ့ဒါကြောင့်ဒီ online မှာအဲ့လိုမျိုးလုပ်ပေးလိုက်တော့ចောင်းသားဟိုပါပေါ့အနေပါပေါ့เนาะအများကြီးတော့မဟုတ်ပါဘူးဆိုတော့တို့ကလာပြီးတော့လာပါဝင်ဖြစ်တယ်ဒါ online နဲ့ zoom နဲ့ပေါ့เนาะဆိုတော့တို့ရဲ့စိတ်ဝင်စားမှုလည်းအရင်ကောင်းတယ်အဲ့မှကောင်းတာတစ်ခုတော့ဆရာမဒီကရေးចောင်းသားတွေကဒီမှာအခန်းထဲမှာသူတို့ impersonal လာတက်တယ်။မြန်မာပြည်ចောင်းသားကြတော့ဒီ Zoom မှာလာတက်ပြီးတော့သူတို့ရဲ့ဒီ exchange idea တွေအရင်ကောင်းနေစမှာ။အစတော့ကိုလည်းပဲဒီလာတဲ့ခါမှာတိတ်ပြီးတော့ဆွေးနွေးတဲ့ဘိုင်းမှာမြန်မာចောင်းသားဆိုတော့တိတ်ပြီးတော့ဟိုဘယ်လိုပြောမလဲ active မဖြစ်ခဲ့ဘူးရင်းနှောင်းကလေចောင်းသားဖြစ်တော့ကဆိုတော့အဲ့လိုဖြစ်မယ်ထင်နေတာ။အခုဒီလူငယ်ပိုင်းကတော်တော်လေးထက်မြက်ကြတယ်မြန်မာပြည်လူတွေကသူတို့ရဲ့ဒီ discussion ဘိုင်းဒီမှာအရင် active ဖြစ်တယ်
ဟိုရေးကြောင်းသားတွေဆိုပြီးတော့ဟိုရှင်မြတ်ဟိုင်လက်မရှိဘူးဆိုတော့သူတို့ရဲ့စီဝန်စားမှုသူတို့ရဲ့ဆွေးနွေးမှုအယံကောင်းတဲ့အဲ့ဒါကျွန်တော်အယံသူတို့လည်းကုန်ယူရစမှာဟုတ်ကဲ့အဲ့တော့ဆရာခုနပြောဆိုဒီရေးတက်ကတူအကြောင်းသူကြောင်းသားတွေနဲ့ဒီမြန်မာနိုင်ငံအကြောင်းသူကြောင်းသားတွေနဲ့ဆွေးနွေးကြတဲ့အကြောင်းရာတစ်ခုပေါ့ဥပမာတစ်ခုပေါ့ပါဘောနော်ဒီအမေရိကန်မှာရှိတဲ့ကြောင်
ဟိုတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောရှိတာပေါ့နော်တို့ရဲ့ exchange တဲ့မှာဥမာပြီးပြောရရင်တော့ဟိုပါပေါ့လေဟိုကျွန်တော် issue တစ်ခုတင်ပြလာတာကကျွန်တော်ဒီမှာကြားရလဲဒီ white supremacy ရှိတယ်လေဆရာမနော်ကျွန်တော်ဒီလူဖြူရီရဲ့ white supremacy ရှိတယ်မြန်မာပြည်မှာလည်းပဲကျွန်တော်ကဒီဟိုဗမာပုဒ္ဒဘာသာဆိုတော့ရဲ့ privilege တွေများလေနော်ဆိုတော့အဲ့ဒီဟာတွေကိုကျွန်တော်ကတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောကျွန်တော် compare လုပ်တဲ့အခါမှာကျောင်းသားတွေရောကျွန်တော်ဆရာကြီးရဲ့တော်တည်ပါတော်လေးအဲ့ဒါအကျိုးရှိတယ်လို့ကျွန်တော်ပြောလို့ရတယ်ဆရာမအဲ့ဒီပိုင်းမှာ
ဟုတ်နောက်ဆုံးကျွန်တော်မေးချင်တာပေါ့နော်အဲ့ဒါကတော့ဒီ American Yale တက္ကသိုလ်ဆိုတာက American ရဲ့တကယ့်အထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့အဲ့လို Yale တက္ကသိုလ်ကြီးအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့နော်သင်ကြားပေးဖို့ဟိုဘလောက်ထိအရေးကြီးတယ်လို့တို့သဘောထားပါလဲဒီမြန်မာနိုင်ငံဆရာဘာသာရပ်တွေကိုပေါ့နော်သင်ပေးတာကိုဘလောက်ဦးစားပေးတယ်လို့ဆရာပြောနိုင်ပါလဲရှင်
ဟုတ်တယ်မြန်မာပြည်အတွက်ကိုသူတို့အလေးထားကြတယ်ဥမာပြည် Professor James Scott ပေါ့နော်သူက1798ကိုကတ်တော့မှာသူဆိုအရင်တော့1958-59လောက်မှာရန်ကုန်တက္ကသိုလ်မှာဂျူတာနဲ့ရောက်ခဲ့ပူတယ်အဲ့နောက်ပိုင်းမှာမှနည်းနည်းလေးနိုင်ငံရေးဟိုကြောက်တော့မသွားဖြစ်တော့ဘူးနော်ဟိုသူဆိုတော်တော်လေးဒီမြန်မာအကြောင်းကိုတင်ဖို့သူကအများတမ်း mix ပေးတယ်ဒါ retire ဖြစ်တော့သူ့ရဲ့ authority ကတော့တိတ်မရှိတော့ဘူးဒါပေမဲ့သူ့ရဲ့ influence ကတအားရှိသေးတယ်ဆိုတော့သူနဲ့ဒီမှာရှိတဲ့လူတွေနဲ့ကျွန်တော်တိုင်ပင်ပြီးတော့မှဒီမြန်မာ subject ကိုကျွန်တော် offer လုပ်ဖို့ပြီးတော့မှဒီဟို permis language ဒီပို့အဲ့လိုပါကျွန်တော်အခုနည်းနည်းအစီအစဉ်ဆွဲကြတယ်နောက်ဆိုအစီအစဉ်လာကြမယ်ထင်ပါတယ်ဆရာမဟိုတို့ရဲ့စိတ်ဝင်စားမှုကဟိုမြင့်ပါတယ်ဆရာမ
American ပြည်တော်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Yale တက္ကသိုလ်မှာမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဆရာအထူးပြုတင် जा ပေးနေတဲ့ပါပေါခဒေါက်တာ David Moore ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရင်ဒီပဋိပက္ခတွေအကြောင်းအပြင်မြန်မာနိုင်ငံကလှပတဲ့ထုံးတမ်းအစဉ်အလာတွေရင်းချမှုတွေအကြောင်းကိုထည့်သွင်းပြောတဲ့အခါမှာပို့ပြီးတော့စိတ်ဝင်စားကြတာတွေ့ရတယ်လို့လည်းသူကပြောပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
။မဆုမြတ်မောင်စီစဉ်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်တနင်္လာညရဲ့ပတ်စင်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလဲပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားဝင်ကြီးတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့မှာတွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့ကြကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ပဋိပက္ခတွေကြီးထွားလာပြီးပြဿနာပြန့်နှံ့မလာအောင်အမျှော်မြင်ရှိရှိလက်တွေ့ကျကျလုပ်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့တွေ့ဆုံရမှာတရုတ်နိုင်ငံသားဝင်ကြီးချန်ကောင်းကပြောဆိုခဲ့ကြောင်းလဲသတင်းကကိုးကားပြီးဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ဂီမွန်အနေနဲ့မြန်မာနိုင်ငံကိုနောက်ထပ်သွားမဲ့ခီးစဉ်တွေရှိမယ်ဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်အပါအဝင်မြန်မာနိုင်ငံကအရေးပါတဲ့သက်ဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုလိုက်ပါတယ်။ NUG နိုင်ငံရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ဂီမွန်တို့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးချက်ကို NUG ကမနေ့က AB30 ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆူဒန်နိုင်ငံမှာအစိုးရစစ်တပ်နဲ့လက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူစစ်တွေအကြားအပြစ်ခံရစရေးနောက်ထပ်82နာရီတိုးချဲ့ဖို့သဘောတူညီလိုက်ကြပါတယ်။နိုင်ငံတကာဖိအားကိုလက်ခံတဲ့အနေနဲ့ဒေသအချင်းတနင်္ဂနွေနေ့သကောင်းရံမှာတက်တန်းကုံဆုံးတော့မဲ့အပြစ်ခံရစရေးကိုနောက်ထပ်3ရက်ထပ်တိုးလိုက်တာဖြစ်ပါတယ်။ကဘာမှာဆယ်စုနှစ်နဲ့ချီပြီးမတွေ့ဘူးတဲ့အစ်မြင့်ကာကွယ်ရေးစနစ်တွေကိုရုရှားကတိစောက်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနထောက်လှမ်းရေးသတင်းတွေကိုကိုးကားပြီးဒီကနေ့ပဲပြောဆိုလိုက်ပါတယ်ခင်ဗျာ
မေလာတရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Joel Gates တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းပါလို့မိဖုရားဝေးကွာပြီးလို့တဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.